Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပြကြပါစေခင်ဗျာ VOA American တိုင်းရဲ့2023ခုနှစ်အောက်တိုဘာလ31ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ3249လမ်းလမ်းမီတာ190ပြင် VOA ရဲ့ Facebook YouTube စာမျက်နှာကပါရုပ်သံဖြင့်တိုက်ရိုက်ထုတ်လွှင့်နေပါပြီကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းယူတင်ဆက်သွားမှာပါခင်ဗျာ
ဂါဇာမြေပြင်စစ်ဆင်ရေးဟာစနစ်တကျတိုးတက်နေတယ်လို့ဝန်ကြီးချုပ်ပြောလိုက်တဲ့အချိန်ထဲမှာပဲအစ္စရေးလီကြောင်တိုက်ခိုက်မှုတွေကဆေးရုံတွေနားနီးတဲ့ထက်နီးလာတဲ့အတွက်ကုလသမဂ္ဂနဲ့ဆေးဘက်ဝန်ထမ်းတွေစိုးရိမ်နေကြပါတယ်။မြောက်ပိုင်းမဟာမိတ်သုံးဖွဲ့ရဲ့ရှမ်းပြည်မြောက်ပိုင်း300တာစစ်ဆင်ရေးအတွင်းစစ်ကောင်စီစခန်းပေါင်း60ဝန်ကျင်ကိုတိမ့်ပိုက်ခဲ့ပြီးတော့စစ်တုံးပန်း39ဦးကိုဖမ်းဆီးရမိထားတယ်လို့ကိုကန့်သတင်းမီဒီယာကထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံဆိုင်ရာမူဝါဒကိုလက်တွေ့ကျင့်သုံးအကောင်အထည်ဖော်ဖို့ပရိုတင်အစိုးရကိုဘာမာကမ်ပိန်း UK အဖွဲ့ကတနင်္လာနေ့မှာတောင်းဆိုလိုက်ပါတယ
်ဒီလိုထိတ်တန့်အောင်သတင်းတွေအပြင်ပြည်ပနိုင်ငံတွေရဲ့စီးရေးပိတိဖွဲ့ခါတွေမှာအမေရိကန်ကဝင်ရောက်ကူညီအားစိုက်နေတာကြောင့်သမ္မတဘိုင်ဒန်အစိုးရဘက်မှပြည်တွင်းရဲ့ PR တိုးလာနေတဲ့သတင်းပေးပို့ချက်ဒေါ်အောင်ဆန်းစုကြည်ရဲ့သား Kim Harris နဲ့ဆက်သွယ်မေးမြန်းချက်လန်ကီမှာတားမြစ်မှုတွေကြောင့်တနင်္လာရီဘက်မှာတော့ဆန်စည်းတွေမြင့်တက်လာနေတဲ့အချိန်လေးငှက်ဖျားနဲ့သွေးလွန်တုပ်ကွေးကာကွယ်ဆေးအသစ်တစ်မျိုးကို WHO ကနေပြီးတော့အတည်ပြုပေးလိုက်တဲ့အကြောင်းတွေကိုလည်းဝေဝေဆာဆာတင်ဆက်သွားဖို့ရှိပါတယ်။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေအဖြစ်သတင်းတော်မှစုစီးပွားရေးလူမှုရှုခင်းစတာတွေကိုလည်းထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်။အခုအရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုဦးတင်မောင်တန်းကပြောပြသွားမှာဖြစ်ပါတယ်ဗျာ။
ကာဇာမြေပြင်စစ်ဆေးကစနစ်တကျတိုးတက်နေတယ်လို့တနင်္လာနေ့ကအစ္စရေးအစိုးရအဖွဲ့အစည်းအဝေးမှာဝန်ကြီးချုပ်နတန်ယာဟုကပြောလိုက်တဲ့အချိန်မှာပဲအစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုတွေကဆေးရုံတွေနားကိုနီးတဲ့နီးလာတဲ့အတွက်ကုလသမဂ္ဂနဲ့ဆေးဘက်ဝန်ထမ်းတွေစိုးရိမ်နေကြပါတယ်။ဒဏ်ရရှိသူတွေတယောက်ကုသနေကြတဲ့ဆေးရုံတွေအဲ့ဒီဝင်းတွေထဲမှာပါလက်စတိုင်းပြည်သူထောင်ပေါင်းများစွာကလာရောက်ခိုးလုံနေကြတာကြောင့်ဟာမတ်အဖွဲ့အုပ်ချုပ်နေတဲ့ဂျမိုင်းဝန်ကြီးဌာနကတော့သေဆုံးဆင်း 8,306 ရှိပြီလို့ကြေညာပါဗါ။အောက်တိုဘာလ9ရက်ဟာမတ်ကတိုက်ခိုက်ခဲ့တာကြောင့်အစ္စရေးထောက်လုံးကကျော်တဲ့သေဆုံးခဲ့ပြီး240ဖမ်းခံထားပါတယ်။ဒီလုံးကဖမ်းသွားတဲ့အစ္စရေးစစ်တပ်ကအမျိုးသမီးစစ်သည် Ori Magidish ကိုဟာမတ်အဖွဲ့ကဂါဇာမှာပြန်လွတ်ပေးလိုက်ပြီးသူမချင်းကြီးကကောင်းမွန်တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။အမေရိကန်ရဲ့မဟာမိတ်တပ်တွေကိုအောက်တိုဘာ19ကနေ30ရက်အတွင်းအီရတ်နိုင်ငံမှာ14ကြိမ်ဆီးရီးယားမှာ9ကြိမ်အတိုက်ခိုက်ခံရတယ်လို့အမေရိကန်နိုင်ငံကာကွယ်ရေးဝန်ကြီးဌာနချုပ်ရုံးချုပ်မှာတင်းလာနေကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအကြီးအကဲတာဝန်ရှိသူတွေကပြောလိုက်ပါတယ်အစ္စရေးပါလက်စတိုင်းစစ်ပွဲပုံပြီးပြင်းထန်လာခဲ့လို့ရှိရင်ကမ္ဘာတဝန်းစာတိုက်ခါဈေးနှုန်းတွေနဲ့လောင်စာဆီဈေးနှုန်းတွေတက်လိမ့်မယ်လို့ကမ္ဘာဘဏ်ကတင်းလာနေမှာသတိပေးချက်ထုတ်ပြန်လိုက်ပါတယ်ပါလက်စတိုင်းပြည်ထောင်စုနဲ့ပတ်သက်လို့အားလုံးအကျုံးဝင်တရားမျှတတားရှိခမ်းတဲ့သဘောတူညီချက်ရရှိအောင်တရုတ်ကမနာမနေအားထုတ်မယ်လို့နိုင်ငံသားကြီးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဝိုင်ဝမ်ဘင်ကတတင်းလာနေ့ဘေကျင်းမှာပြောကြားပါဗျ။အချက်လက်ပိုင်းတရုတ်အထူးသံတမန်ဇိုင်ကျွန်းရဲ့ခီးစဉ်ကိုမင်းမြန်ရမှာဝိုင်ဝမ်ဘင်ကအခုလိုဖြေကြားသွားခဲ့တာပါ။မစ္စဇိုင်ကျွန်းဟာအင်္ဂါနေ့မှာ UAE ကြာတာပြည်နယ်မှာဆော်ဒီအာရေဗျနိုင်ငံတွေကိုသွားရောက်မှာပါ။နိုင်ငံကအတိုက်အဝဲအထူးသဖြင့်အာရတိုင်းပြည်အတော်များများကတရုတ်ရဲ့တရားမျှတတဲ့ရည်ဒီချက်နဲ့တရုတ်ရဲ့အရေးကြီးတဲ့အခန်းကဏ္ဍကိုတလေတစားရှိကြတယ်လို့သူကဆိုပါတယ်။အစ္စရေးပါလက်စတိုင်းတို့အပြစ်ခတ်ရစဲကြပြီးငြိမ်းချမ်းရေးပြန်လည်ရရှိအောင်အားထုတ်ကြရမှာနိုင်ငံတကာအတိုက်အဝဲနဲ့တူအားထုတ်ဖို့အတွက်လည်းတရုတ်ကဆန္ဒရှိပါတယ်လို့ပြောပါတယ်။ဒါပေမဲ့အစ္စရေးနိုင်ငံမှာတနင်္လာနေ့ကလုတ်တဲ့သတင်းစာရှင်းလင်းပွဲမှာတော့ဂါဇာစီးပွဲအပြစ်ခတ်ရစဲရေးကဖြစ်လာလိမ့်မှာမဟုတ်ဘူးလို့အစ္စရေးဝန်ကြီးချုပ်နတ်သန်ယာဟုကပြောလိုက်ပါတယ်။ဘာကြောင့်လဲဆိုရင်အဲ့ဒီလိုအပြစ်ရလိုက်တာဟာဟာမတ်ကိုလက်နဲ့ချလိုက်ရာရောက်လို့ပါပဲလို့သူကဆိုပါတယ်ခင်ဗျာ။ဥရုယာဒီပြည်ရင်းလာတာကိုကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကဒီပေါ်နိုင်ငံကနေပြီးတနင်္လာနေ့ကသတိပေးလိုက်ပါတယ်။ကမ္ဘာအထိတ်အမိုးတနေရာကနေအော်ပြောဖို့ကျွန်တော်ဒီမှာရောက်နေပါတယ်။မိုက်မဲတာတွေရလိုက်ကြပါတော့ရေကန်းမြစ်တွေပျောက်သွားကြပါပြီဒါပေမဲ့ကျွန်တော်တို့လူသားတွေပျောက်ဆုံးသွားလို့မဖြစ်ပါဘူးရုပ်ကျွင်းလောင်စာခစ်ကိုကျွန်တော်တို့အဆုံးသတ်ကြရပါမယ်ဥဒုပြက်တံခံနေရတဲ့ပြည်သူတွေကိုကာကွယ်ဖို့ကျွန်တော်တို့အခုလှုပ်ဆောင်ကြရပါမယ်ကဘာကြီးပူနွေးအပူချိန်တက်လာတာကို 1.5 ဒီဂရီထက်မပိုဖို့ကန့်သတ်ကြရပါမယ်လို့သူက ောသွားခဲ့တာပါဟိမွန်တာတောင်ပေါ်မှာရာသီဥတုပြတ်တန်ရဲ့တဲ့အောင်မှုကိုတောင်ကြီးကနေကျွန်တော်ကိုယ်တိုင်မြင်ခဲ့ရပါတယ်လို့ X လူမှုစာမျက်နှာမှာသူကရေးပါတယ်ဇမုခိမရောက်မီချိန်ကာလကအပူချိန်ထက် 1.5 ဒီဂရီစင်တီဂရိတ်ထက်ပိုမတက်အောင်ဆောင်ရွက်ကြဖို့2015ခုနှစ်ကလေးကနိုင်ငံတွေကသဘောတူခဲ့ကြပေမဲ့ကမ္ဘာကြီးက 1.8 စင်တီဂရိတ်ထိပူတော့မဲ့လမ်းကြောင်းပေါ်ကိုရောက်နေပါတယ်ဒီပူချိန်ဟာအန္တရာယ်များလာပြီးမတည်ငြိမ်တဲ့ကမ္ဘာဖြစ်နိုင်မယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ကသတိပေးလိုက်ပါတယ်
အန်ဒမနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 633နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505လို့ကနေပြထုတ်လွှင့်ပေးနေပါတယ်ရှင
်အင်္ဂါနေ့မနက်သတင်းတွေကိုရိုးရေကဆက်လက်ကြေညာနေပါတယ်မြောက်ပိုင်းမဟာမိတ်တုံးမွေရဲ့ရှမ်းပြည်မြောက်ပိုင်းသုံးရတာစစ်စီရင်အတွင်စစ်ကောင်စီတပ်အခြေစိုက်စခန်းပေါင်း160ဝန်းကျင်ကိုသိမ်းပိုက်ခဲ့ပြီးစစ်သုံးပန်း38ဦးကိုဖမ်းဆီးရမိထားတယ်လို့ကိုကန့်သတင်းမီဒီယာကမနေ့ကထုတ်ပြန်ထားပါတယ်။ဒီထက်မှာစစ်ကောင်စီဩဇာခံကိုကန့်ပြည်သူစစ်အဖွဲ့ဝင်တွေနဲ့ပေါင်းဝင်ပါတယ်။ချင်းရွှေအောင်မြေကိုထိန်းချုပ်ထားတဲ့ကိုကန့်တပ်ဖွဲ့တွေဟာအဒီနာစစ်စခန်းကြီးတွေကိုထပ်မံသိမ်းယူခဲ့ပြီးသိန်းဒီမြို့နယ်နောင်ချုံမြို့ကိုပါထိန်းချုပ်နိုင်ဖို့ကြိုးစားနေတာတွေ့ရပါတယ်။နောင်ချုံမြို့နယ်ကစစ်ကောင်စီတပ်စခန်းတစ်ခုကိုလည်း TNLA တောင်းတပ်ဖွဲ့နဲ့ပြည်သူ့ကာကွယ်ရေးမန္တလေးတို့ကမနေ့ကသိမ်းယူခဲ့ကြပါတယ်။တစ်ချိန်တည်းတည်းမှာပဲလာရှိုးမြို့နယ်အတွင်းနဲ့မူဆယ်မြို့နယ်အတွင်းမှာလည်းတိုက်ပွဲတွေရှိနေပြီးမူဆယ်တရငားမိုင်ကုံသွယ်ရေးစုံအနီးမှာမနေ့ညပိုင်းကတိုက်ပွဲတွေဖြစ်ခဲ့တယ်လို့သိရပါတယ်။စကိုင်းတိုင်းထိကြိုက်မြို့နယ်အတွင်းမှာလည်းညီတော်မဟာမိတ်သုံးဘွဲ့တဲကအေးအေးရခိုင်တိုက်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကိုတိုက်ပွဲဖြစ်နေပါတယ်။မြန်မာစစ်ကောင်စီဘက်ကတော့စစ်စခန်းတွေတိုက်ခိုက်ခံရတာကိုဝန်ခံထားပြီးတစ်ဖက်မှာမြေပြင်စစ်ထက်လေကြောင်းကပို့ပြီးတိုက်ခိုက်လာတာတွေ့ရပါတယ်။စစ်စီရေးတစ်တုံကြနှစ်ခွန်လို့အမည်ပေးထားတဲ့ရှမ်းပြည်မြောက်ပိုင်းစစ်စီရေးတစ်ခုကို MNDAA ကိုကန့် TNLA တောင်းပလောင်တပ်နဲ့အေးအေးရခိုင်တပ်တွေကဥဆောင်နေတာဖြစ်ပြီးတစ်ချိန်တည်းမှာပဲ BPLA ဗမာပြည်သူ့လွတ်မြောက်ရေးတပ် PLA ပြည်သူ့လွတ်မြောက်ရေးတပ်နဲ့ PDF ပြည်သူ့ကာကွယ်ရေးတပ်တွေပါပူးပေါင်းပါဝင်နေတယ်လို့သိရပါတယ်။ရှမ်းပြည်မြောက်ပိုင်းမှာအခုလိုတိုက်ပွဲတွေပြင်းထန်နေချိန်မှာပဲစစ်ကောင်စီကာကွယ်ရေးဝန်ကြီးဗိုလ်ချုပ်ကြည်တင်အောင်ဆန်းဟာတရုတ်နိုင်ငံမှာတရုတ်ဘိုးစစ်ကော်မရှင်ဒုဥက္ကဋ္ဌနဲ့တွေ့ဆုံပြီးတရုတ်မြန်မာနယ်စပ်တည်ငြိမ်ကိစ္စဆွေးနွေးခဲ့တယ်လို့သိရပါတယ်။မြန်မာနိုင်ငံဆိုင်ရာမူဝါဒတွေကိုလက်တွေ့ကျင့်သုံးအကောင့်တွေဖော်ဖို့ပြည်ထောင်စုအကူဘာမကန်ပိ UK ဖွဲ့ကတနင်္လာနေ့မှာတောင်းဆိုလိုက်ပါတယ်။မြန်မာစစ်ဆိုးရရရှိမဲ့ဝင်ငွေလက်နက်တွေနဲ့ပစ္စည်းတွေကိုဖျက်တောက်ရေးမူဝါဒကောင်းတွေပြည်ထောင်စုအမှာရှိပါတယ်။ဒါပေမဲ့ပြဿနာကမြန်မြန်ဆန်းဆန်းလုံလုံလောက်လောက်အကောင့်တွေမဖော်တာပါပဲလို့ဘာမကန်ပိ UK ရဲ့အမှုဆောင်ဒါရိုက်တာ Anna Roberts ကပြောပါတယ်။မြန်မာစစ်တပ်ပေါ်ပိတ်ဆို့အရေးယူဖို့ကတူးဆောင်ရွက်ခဲ့ကြရမှာဗြိတိန်ကဥဆောင်ခဲ့ပေမဲ့ပိတ်ဆို့အရေးယူမှုအစ်စ်တွေကိုထပ်မချမှတ်ခဲ့တာခုနှစ်လရှိနေပြီလို့ဘာမကမ်ပိန်း UK ထုတ်ပြန်ချက်ကဆိုပါတယ်ဒီချိန်မှာအမေရိကန်နဲ့ EU တို့ကအရေးပါတဲ့ပိတ်ဆို့အရေးယူမှုအစ်စ်တွေလုတ်ခဲ့တာကိုလည်းဘာမကမ်ပိန်း UK ကနှိုင်းယှဉ်ထောက်ပြလိုက်ပါတယ် G20 လို့သိကြတဲ့စီးပွားထိပ်သီးနိုင်ငံ20အစည်းအဝေးမှာလည်းအိန္ဒိယကမြန်မာနိုင်ငံကိုလက်နက်ရောင်းနေတဲ့ကိစ္စပေါ်ဗြိတိန်ဝန်ကြီးချုပ်ရရှိဆူနိုက်ကအိန္ဒိယဝန်ကြီးချုပ်မိုဒီနဲ့တွေ့တဲ့အခါထက်သွင်းဆွေးနွေးဖို့ပြက်ကွက်ခဲ့တာကိုလည်းကြေညာချက်မှာဖော်ပြထားပါတယ်။ရိုဟင်ဂျာလူမျိုးတုံးတပ်ဖြတ်မှုနဲ့ပတ်သက်လို့ ICJ ရဲ့ယာယီပြဋ္ဌာန်းချက်အပေါ်စစ်ကောင်စီကလိုက်နာဖို့အားခံနေတဲ့ကိစ္စနဲ့ပတ်သက်ပြီးကုလသမဂ္ဂလူ့ကြေးကောင်စီအစည်းအဝေးခေါ်အောင်တောင်းဆိုဖို့ပြက်ကွက်ခဲ့တာကိုလည်းဘာမားကမ်ပိန်း UK ကကြေညာချက်မှာထောက်ပြသွားပါတယ်။တရုတ်နဲ့ဝါပြည်သွေးစည်းညီညွတ်ရေးတပ် UWSA အကြဆက်ဆံရေးအဖို့ထစ်တွေရှိလာတာကြောင့်တန်းဖြူထုတ်လုပ်ရောင်းလို့အကွင်းဆက်ပြတ်တောက်နေတာကပိုလို့ရှေ့ချမဲ့အန္တရာယ်ရှိနေတယ်လို့ Bloomberg သတင်းကပြောလိုက်ပါတယ်ခင်ဗျာတရုတ်နဲ့ UWSA အကြဆက်ဆံရေးကနှွေးနှွေးထွေးထွေးရှိခဲ့ပေမဲ့ဒီနေ့အစောပိုင်းမှာဝါကတန်းဖြူထုတ်လုပ်ရေးကိုရပ်ဆိုင်းလိုက်တာကြောင့်ဆက်ဆံရေးမှာအဖို့ထစ်ဖြစ်လာခဲ့လေသလားလို့ Bloomberg ကယူဆပါတယ်မ Mujamiga Tioya Topia Jaya online Alenia Gango Usa Neduga Utabu S Ega Pibi Trotiaku Pana Botwe Tioga Pimata Shapwe Nigeraba. Indonesia Nangale Dandu Bogo Baby and I be Tioda UW S A Jasanye a put it with y'all. Tolo Yanglu Agwensa Tikai B Natal Nasan Legunema Dan Pu Zeno Tela Nanganga Siwaye a timing uncle the fish group ye a put de BM Suware. Dine so by ma Dan Pu Zeno was sending Yagano Tet Wagaraba. Ogulama Waga Shawe Tolo Mugo Jalai de Kamaro Zenoga Takum Tetwan Mare. And each idea when it Dan Pu Tombu no Bogam Yamabiga Lara Chibi Eraria Konseya Gainunga Wadi Dagani Tulaba. Wadi Dama Dambu Trishi Bigrega Dambu Tolo Yema Waga Adika Chala Kevare.
Now so yeah the dinner wooden mountain, Jobia Dollar Pibarikmia. Yama be ingani mine can VOA season ago Sevilla Shuzani Yala Pibari. Sadway, Mimian Jet, Dream Bibujane, a person in Ganari Matangema, Seguin Zabwe, American B. Dwen, Chine, Yen Tim Jajamare. Tauran Sibuerigo, Sonta Melo, Juicho, Meswegere, American Damra, Joe Biden, Nine, Aguche Ma, Taiwan, Yine, Patabi, Tionessa, Buro, Timalara, Russiane, Ukraine, Juicho, Sapien, Kaza, Pidi Pekawa, Yin Sanyawari. Dilumio Yirigo, two ye kind to a Pishimbunga, Lamen a town and a sally, Yuko Wema, Benle, Yuko Kanabu, Saint Quajedi, Pilawari. In Bureau, the Rinda, Pessi, Wida Gusara, the Rin Pibu Tarago, Kunyan Tempiama Pibari.
Israel Bega, Lijan Taikai Murijan, Palestine Bega, they sound to Kanatown Jodavi, Lo, Hamas Jamai, Winjitanaga, Topiane, Chema. American Tamra Joe Biden Kulu Macha Bibio Jagerava.
I have no notion. Palestine Bega Lubenelsura, Daha Sita de Pisare Tanya Tanjipare.
Dizagaha, Gaza, Ye Tamra Biden, a kind of bone, better be Sanapiani, Arab American way, Muslim way, the Chalu Rigo, Doda Twasivare, Robert McGoga, American Islamic Sasanye Gonsigava.
This is shocking and dehumanizing.
Tihaga Lumasambe and all Tonlosiaba. Palestine Glee, the town lau bed, the Yingo, Tamarani, same gong Pibamla.
Progressive, do that day, and she, American outlook, Democrat, and Makoya Gale, Doda Twajavare. Druha, Israel, talk can be Hamas, go, Shon Chare, outlook, Sompia Chego, Sanjime, Big Javare. A Jangaro, Palestine, we at the Sonshon Yara, go, Tetuim, Mapopia Geluva. American, we have Palestine, we test sign, Israel, go, Bovisana, the Najarelo. American, got Sidan Yuzoma, Popia Navy. Lunge, American, we map, Quebia Muga, Pumiavare. Larry Sabadoga, Virginia, Degdogava.
With American Jews,
Democrat Party go talk and me ya yo a long way ya or Powin Ludan American Jews who are Imitan Yeti Osu Pitaja, Tamara Biden, two ye kind of one we go, Alo Niva Chiju Javare.
American Ludoma, Shire, Republican Regale, Tamara Biden, Nanganyasi Puerigo, which is a Taupame, Sompia Chadrigo, Bovi Tandia Shilavare. Aludo Ogatate, Mike Johnson, ha, Israel Bo, Sana Mushibi me. Ukraine go kanta cha mathave ngwe je tha thau pan bu go ro san jin ba re
the first bill that I'm going to bring
jano ro ne alon go yin ni la de mai swe ji isre go thau pan me upre go lut daw ma prathama so me khwe cha ma ba di kaisa ha a chein tor tor daw lo ni ba bi
isre go hamas tai khai pi bi jin ma be tamara biden ye kain dwe boun nei patat bi thau khan ne me san na shin u ye ha 900 kain nong law tat twa ba re tu ye kain dwe phie shin boun ga Lame Natana said Legunema, Pian Yuigao Kayame, Ala Labo, Dayamu Shimishi Suragaro, Beribakago, Belau Tencho Nine, the Lesura, Mudi Mava, Ainijin, Lebanon Nang and Bamale, Israene, even Jordan Nokan Bidare, Hasbola Aja, Neza Daikai Muri, Dola Nivare, Larry Sabadoga.
If we get involved, directly.
Di Tawara Sibori ne General Daye Patanire Suino Biden Kayan Mare, Daime, American Tedrigo, Takai Murima Mapazi Wusuino, and Yen Puaziari Mapila Wutemare, Lure Mepire Niama, Adiga Temasinala Wutemare.
Now that Yejire Chagaro, ပါလက်စတိုင်းတေဆုံမှုအ ਨੇ ဆုံးဖြစ်မဖြစ်နဲ့လူသားချင်းစာနာမှုအကူအညီတွေပေးလို့ရမရကလည်းအဓိကအချက်တွေဖြစ်မယ်လို့စပါတိုးကထည့်သွင်းပြောသွားပါတယ်ခင်ဗျာ
။သမရဂျိုးဘိုင်ဒန်ရင်ဆိုင်နေရတဲ့နိုင်ငံရေးအခြေအနေကိုကိုငင်းညာပြောပြသွားတာပါခင်ဗျာ။ဒေါ်ဆန်းစုကြည်နဲ့တွေ့ဆုံဝင်ရဖို့တားဖြစ်သူကဘာတွေကိုကြိုးပမ်းနေသလဲဆိုတာကိုလည်းပြောပြခြင်းပါတယ်။မိခင်ဖြစ်သူဒေါ်ဆန်းစုကြည်နဲ့တွေ့ခွင့်ရဖို့လန်ဒန်မှာရှိတဲ့စစ်ကောင်စီတန်ရုံးကိုမကြခင်တိုက်ရိုက်ဆက်သွယ်တောင်းဆိုဖို့ရှိတာကြောင့်တားငယ်ကိုထိန်လင်းခေါ် Kim Harris က VOA ကိုပြောပါတယ်။တားဖြစ်သူကတရားဝင်တွေ့ခွင့်တောင်းမယ်ဆိုရင်စဉ်းစားပေးဖို့ရှိကြောင်းလဲစစ်ကောင်စီပြောခွင့်ရက VOA ကိုမနေ့ကပြောဆိုခဲ့တာနဲ့ပတ်သက်လို့ Kim Harris ကိုမန်ရင်ချင်းနိုင်က Zoom ကနေတစ်ဆင့်ဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
။ Hi Kim, thank you for being with us.
Hi, Injin. How are you?
I'm good. Thank you. So, yeah, the hunter just...
Don San Suu Kyi ye, ta phit tu Kim ni ne ga, a me ne twe bo, ti ye win twe gwin taung me su lu shin yin, tu ro sin sa me su bi ro, sit kaung si pyo gwin ya bo chou so min thun ga, VOE ku, di ka ni min nat pai ga pyo ba de. So, di po ma Kim ye taung myan che, ba lu shi ba le shin.
I stopped believing anything the hunter had to say.
Lu ye di paung mya so a gre ga, tu ro pyo da mya ku, chan lo ma yon no ra ba.နောက်ပြီးတော့တိထားသလောက်ဆိုရင်သူတို့ဘက်ကကျွန်တော်ကိုဘာမှမပြောသေးပါဘူးကျွန်တော်သူတို့ကိုတောင်းထားတဲ့အချက်တွေကိုလည်းသူတို့ဘက်ကတုံ့ပြန်တာမျိုးလည်းမရှိပါဘူးအားဖို့ကောင်းတာကသူတို့ဒီလိုမျိုးပြောတယ်ဆိုတာကိုကျွန်တော်ခင်ဗျားစီကနေပြီးတော့ပထမဆုံးကြားရတာပါသူတို့မှကျွန်တော်အတွက်တစုံတရာပြောဖို့ရှိရဆိုရင်ဗြိတိသျှနိုင်ငံကြီးရုံးကနေတစင်ကျွန်တော်ကိုဆက်သွယ်နိုင်တယ်ဆိုတာသူတို့သိပါတယ်ဒါပေမဲ့သူတို့အဲ့လိုမလုပ်ခဲ့ပါဘူ
း Will you try to
ဒါဆိုရင် Kim နေနဲ့ရောအမေနဲ့တွေ့ဖို့စစ်ကောင်စီကိုတိုက်ရိုက်ကြင်တာမှုရှိ
တယ် I'm sure you know that they have recently
တခြားကတော့တခြားနိုင်ငံကြီးချင်းသားတွေကိုမိသားစုဝင်နေနဲ့တွေ့ခွင့်ပေးမယ်လို့မကြသေးခင်ကပဲစစ်ကောင်စီကပြောထားတာပါဒါပေမဲ့သူတို့ကကန့်သက်ချက်တွေအများကြီးချမှတ်ထားတာအတိအပယ်မရှိပါဘူးသူတို့ဝါရဖြန့်ဖို့တက်တက်လှုပ်ပြသလိုဖြစ်နေပါတယ
် you won't try to approach
အဲ့တော့တွေ့ခွင့်တောင်းဖို့ဆိုတာမသေးကြတဲ့သဘောလား
I will message them directly
ကျွန်တော်အနေနဲ့ထပ်ပြီးတော့စူးစမ်းဖို့ရှိပါတယ်။လန်ဒန်မှာရှိတဲ့တန်ရုံးကိုတိုက်ရိုက်ဆက်သွယ်တာဒါမှမဟုတ်ဗြိတိသျှနိုင်ငံကြီးရဲ့ရုံးကနေတစ်ဆင့်အမီးနဲ့တွေ့ခွင့်ရဖို့ကြိုးပမ်းမှာပါ
။ In the past how did you
အရင်တုန်းကရောအမီးနဲ့တွေ့ခွင့်ရဖို့ကိုမြန်မာအာဏာပိုင်တွေဒါမှမဟုတ်တန်ရုံးနဲ့ဘယ်လိုပုံစံမျိုးဆက်သွယ်ခဲ့ပါလဲ
။မြန်မာ communication directly via the
လန်ဒန်မှာရှိတဲ့မြန်မာတန်ရုံးကနေတစ်ဆင့်အမီးနဲ့ဆက်သွယ်ခွင့်ရဖို့စာပေးပို့ခဲ့ဘူးပါတယ်။လောလောဆယ်ဒီမှာတာမကြီးအဆင့်တာဝန်ခံထားသူမရှိသေးပါဘူး။ဒါ့အပြင်ဗြိတိသျှနိုင်ငံကြီးရဲ့ယုံနဲ့အပြူဆိုင်ရာချက်ချင်းဤအသင်းကြီးကနေတဆင့်လဲအမီးနဲ့တွေ့ခွင့်ပေးဖို့တောင်းဆိုချက်တွေကိုစစ်ကောင်စီကိုပေးပို့ထားပြီးမဲ့သူတို့ဘက်ကဘာမှတုံ့ပြန်တာမရှိပါဘူး
။ So did you hear anything?
Kim နေနေဒီကြားတဲ့အမေစီကရောဘာသတင်းတွေကြားရသေးလဲ
No, over the last 2.5 years
လုံးခဲ့တဲ့နှစ်ခွဲကျော်ကစပြီးတော့အခုချိန်ထိကိုအမီးနဲ့ဆက်သွယ်မရသလိုပဲဆက်သွယ်ခွင့်လဲစစ်ကောင်စီကခွင့်မပြုခဲ့ပါဘူး။သူကဘာမှချုပ်ထားလဲဆိုတာကျွန်တော်တကယ်မသိပါဘူးစစ်တပ်ကကျွန်တော်တို့ကိုအမီးနဲ့ပတ်သက်လို့ဘာမှကိုမပြောပါဘူးအခုလက်ရှိလဲအမီးကိုသူ့ရဲ့ရှစ်နေတွေနဲ့တွေ့ခွင့်မပေးသေးပါဘူးတခြားနိုင်ငံကြီးကျင်းသားတွေနဲ့အတူပြောဆိုစကားပြောခွင့်လဲစစ်ကောင်စီကခွင့်မပြုပါဘူးအမီးကိုတီးတန့်ထိန်ထိန်ထားတာပါ
Right so but her health condition is you know
ဒေါ်ဆန်းစုကြည်ရဲ့ကျန်းမာရေးအခြေအနေကအတော်လေးဆိုးရွားနေတဲ့သတင်းနဲ့ပတ်သက်လို့ရောဘာတွေထပ်ပြီးတော့ကြားသေးလဲရှင
်။ We hear that she's getting better but there's been no deal.
အမေကျန်းမာရေးပြန်ကောင်းလာတယ်လို့ကြားရပြီးမဲ့သူနဲ့တွေ့ခွင့်ရဖို့စစ်တပ်ကပိတ်ပင်ထားတော့ဒီသတင်းနဲ့ပတ်သက်ပြီးတော့တိကျအတည်ပြုပေးနိုင်တာမျိုးမရှိပါဘူး။ဒါကြောင့်မလို့အမေကျန်းမာရေးဘယ်လိုအခြေအနေရှိနေတယ်ဆိုတာကျွန်တော်သိချာမသိနိုင်ပါဘူး။
Also you know that's the your family's
ဒေါ်ဆန်းစုကြည်နဲ့အကိုဖြစ်တဲ့ဦးအောင်ဆန်းတို့ရဲ့မိခင်ဒေါ်ခင်ကြီးကအမွေထားခဲ့တဲ့ဒီ channel number 54အိမ်ကိစ္စမှာအကိုဖြစ်သူကနေပြီးတော့တဝက်ပိုင်ဆိုင်ခွင့်ရှိတယ်ဆိုပြီးတော့စစ်ကောင်စီတရားရုံးကဆုံးဖြတ်ချက်ချမှတ်လိုက်တယ်။အဲ့ဒီနောက်မှာအခုဦးအောင်ဆန်းကဟိုသူပိုင်တဲ့အမွေတဝက်ကိုရောင်းချဖို့ပေါ့နော်ထပ်ပြီးတော့မကြသေးခင်ကပဲအမှုဖွင့်ထားတယ်လို့သိရပါတယ်ဆိုတော့ဒီပေါ်မှာကင်မြဲသဘောထားဘယ်လိုရှိပါလဲ
Yes well neither the military nor my uncle have any rights to that property
စစ်တပ်ရောကျွန်တော်ဦးလေးပါဒီ channel မှာ54အိမ်ကိစ္စနဲ့ပတ်သက်လို့ဘာမှလုပ်ပိုင်ခွင့်မရှိပါဘူးဘာလို့လဲဆိုတော့ကျွန်တော်အမိကဒီအိမ်နဲ့ခြံကိုပိုင်ဆိုင်တာပါအခုသူတို့လုပ်နေတာကထောင်ထဲမှာအမိထိန်းသိမ်းခံနေရတဲ့အချိန်အမိပိုင်ဆိုင်မှုတွေကိုတင်းယူပြီးတော့သူ့ရဲ့နောက်ကွယ်မှာအိမ်ခြံကိုရောင်းချဖို့ကြိုးစားနေကြတာပါသူတို့မှာဒီလိုမျိုးလုတ်ပိုင်ခွင့်မရှိပါဘူး
။မှန်ရင်မေးမြန်းဆက်သွယ်ခဲ့တာပါခင်ဗျာ။ VOA ရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်။ကျွန်တော်တို့အခုထုတ်လွှင့်နေတဲ့ VOA အစီအစဉ်တွေကို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအခုထုတ်လွှင့်နေတဲ့ဒီပိုင်းနဲ့အဲထဲမှာလာရောက်တိုက်ရိုက်ကြည့်ရှုနားဆင်နေပါတယ်။တုတ်ကွေးငှက်ဖျားနဲ့ဆိုင်တဲ့ကာကွယ်ဈေးသစ်တစ်မျိုးအကြောင်းမပြောခင်မှာအခုတခါတော့ဘိတ်ခရိုင်အတွင်းမှာဆန်တွေကိုတဲယူခွင့်ကန့်သက်ခံရတဲ့အခြေအနေအကျိုးဆက်ဘယ်လိုရှိသလဲဆိုတာကိုကြည့်ရအောင်ပါမြန်မာနိုင်ငံတောင်ဘက်တနင်္သာရီတိုင်းဘိတ်ခရိုင်တွေကမြို့နယ်တချို့မှာဆန်နဲ့ဆေးဝါးတဲယူခွင့်တွေကန့်သက်ခံထားရတာနှစ်လနီးပါးရှိနေပြီဖြစ်လို့ဒေသခံတွေအခက်ကြုံနေရပါတယ်ဆန်ကိုလိုသလောက်ဝယ်ယူလို့မရလို့ဆန်ဈေးတွေတက်လာနေသလိုစစ်ဘေးရှောင်တွေစားတော့ရင်းမှာအတော်လေးကိုဒုက္ခတွေ့နေကြရပါတယ်ဒီအကြောင်းသတင်းပြပို့ချက်ကိုအခြေခံပြီးတော့နန်းလောင်တင်ပြมาဖြစ်ပါတယ်ခင်ဗျာ
တနင်္လာရီတိုင်းအလဲပိုင်းမှာရှိတဲ့ဘိတ်ခရိုင်ထက်ကအကြီးဆုံးမြို့နယ်ဖြစ်တဲ့တနင်္လာရီမြို့နယ်တွင်ဆာနဲ့ဆေးဝါးတည်ယူတဲ့ပမာဏကိုစစ်ကောင်စီဖက်ကကန့်သတ်ထားပါတယ်မြို့အဝင်ဂိတ်တွေမှာလည်းတင်းတင်းကြပ်ကြပ်ဆစ်ဆဲနေတဲ့အတွက်မြို့ရင်းတဲ့ကုန်စည်တွေလိုအပ်သလောက်ရောက်မလာဘူးလို့တနင်္လာရီမြို့နယ်မှာနေထိုင်သူကပြောပါတယ်
ကဲတော့ရောက်ပြီနေရောခင်ဗျာ။တော့လမ်းမလဲဆော့ဆော့လေးရလမ်းမလဲဆိုင်လေးရဆေးချေးနဲ့ဆိုလို့လေဒီကဆိုင်လေးအမြော်ကြီးထလာရင်ဘုံတိဘုံတိအပိတ်ကျူဘောနော်အဲ့လိုသင်နေအရှိရဲ့ဆိုင်ရဲ့အဲ့တော့ပဲဒီရောဆိုအဒီကတော့အဲ့တော့ပဲကျန်တဲ့ဟောတော့ဖြစ်ပြီးတယ်
။ဆန်နဲ့ဆေးဝါးအကြီးအတွက်များတည်ယူခွင့်မပြုဘဲနဲ့ကန့်သက်ထားတာဖြစ်ပြီးကန့်သက်ချင်အချိန်ကာလနလနီးပါရှိသွားတဲ့နောက်မှာဆန်တဲ့အိတ်ကိုဆင်းလုံးကတထောင်ဝန်းကျင်လောက်တက်သွားတယ်လို့လည်းပြောပါတယ်စေဝါလဲလိုသလောက်မရသလိုအခုလိုကန့်သက်ထားတဲ့အတွက်ဆန်လိုသလောက်ဝယ်မရပဲအိမ်အောင်စုအတော်မများဟာအထူးကထားစားရတဲ့ဆန်အတွက်စိုးရိမ်နေကြတာပါ။ဒါအပြင်ထိုင်းမြန်မာနယ်နိမိတ်ချင်းထိစပ်နေတဲ့နေရာရှည်လျပြီးတော့စစ်ဘေးရှောင်တွေရှိနေတာကြောင့်စစ်ဘေးရှောင်တွေအတွက်ဆန်ရိတ်ခါပြက်လာမှာကိုလည်းအကူအညီပေးနေသူတွေကစိုးရိမ်နေကြတာလည်းဖြစ်ပါတယ်
။ကျွန်တော်တို့အဲ့ဒါခေတ်ရှိတာဆက်တယ်လို့မျိုးဆိုတော့လေဒီလိုလည်းပြေးရတာ
ကျေးရွာပေါင်း100ကျော်ရှိပြီးတော့အိမ်တောင်စုပေါင်း1000ကျော်ရှိတဲ့တနင်္လာရီမြို့နယ်တဲကိုစစ်အုပ်ချုပ်ရေးကြီးညာထားတာဖြစ်ပြီးစစ်ဘေးရှောင်သူဦးရေက3900ဝန်းကျင်ရှိတယ်လို့စစ်ရှောင်သူတွေကိုကူညီနေတဲ့အဖွဲ့တွေကစည်းင်းပြုစုထားပါတယ်ကိုနေထိုင်ရသေးတာတွင်နှစ်ဖက်ထိတွေ့တိုက်ပွဲမရှိတဲ့အချိန်မှာလည်းလက်နက်ကြီးပစ်ခတ်တာတွေရှိနေတဲ့အတွက်စစ်ဘေးရှောင်သူတွေဟာနေအိမ်ကိုမပြန်ရဲဖြစ်နေကြတာပါအဓိကစားနပ်ရိက္ခာဖြစ်တဲ့ဆန်တဲယူခွင့်လို့လိုသလောက်မရတဲ့အတွက်မြို့နယ်ရင်းဆန်တွေကလည်းအကန့်အသတ်နဲ့သာရောင်းချပေးနေတာပါဒီလိုအခြေအနေတွေကြောင့်လူဦးရေများတဲ့အိမ်ဆောင်စုတွေအတွက်အချိန်ကာလကြာလာတာနဲ့အမျှအခက်တွေ့မှာကိုဒေသခံတွေစိုးရိမ်နေကြတာဖြစ်ပါတယ်တနင်္လာရီတိုင်းဖိတ်ခရိုင်ထဲကတနင်္လာရီမြို့နယ်အပြင်မြောက်ပိုင်းမှာရှိတဲ့ပူလောမြို့နယ်မှာလည်းဆန်တဲယူခွင့်ပမာဏကိုအခုလိုကန့်သတ်ထားတယ်လို့ဒေသခံတွေကပြောပါတယ
်။နန်းလောင်ပြောပြသွားတာပါခင်ဗျာ။သိမကြခင်မှာပဲအပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်။အခုတခါတော့ဆေးပညာလောကရဲ့ဖြစ်ပေါ်တိုးတက်မှုအကြောင်းကိုတင်ပြခြင်းပါတယ်။ဒုတိယမြောက်ငှက်ဖျားယောဂကာကွယ်ဈေးသစ်ကိုကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကအော်တိုဘာလ2ရက်တနင်္လာနေ့တုန်းကစတင်အသုံးပြုခွင့်အတည်ပြုပေးလိုက်ပါပြီ။ပထမဦးဆုံးအကြိမ်စမ်းသက်ကာကွယ်ဈေးထက်ပိုပြီးတော့ထိရောက်ပြီးတော့ကုန်ကျစိတ်လည်းပိုသက်သာပါတယ်။တချိန်တည်းမှာပဲသွေးလွန်တိုကွေးရောဂါကာကွယ်ဈေးသစ်ကို WHO ကအတည်ပြုပေးလိုက်တဲ့အကြောင်း EB သတင်းဆောင်မကိုအခြေခံပြီးတော့မက်ခင်ဖြူထွေးကတင်ပြထားပါတယ်ခင်ဗျာ။
သုံးကြိမ်ထိုးရတဲ့ငှက်ဖျားယောဂါကာကွယ်ဆေးသစ်ကိုအိန္ဒိယ Serum Institute ရဲ့အကူအညီနဲ့ Oxford တက္ကသိုလ်မှာစံသက်တည်ထွင်လိုက်ကြပါဆေးရဲ့နာမည်ကတော့ R21 Matrix M လို့နာမည်ပေးထားပါတယ်ဒီကာကွယ်ဆေးကိုဂါနာနဲ့ဘာကီနာဖာဆိုနိုင်ငံတွေမှာဒီနှစ်အစောပိုင်းကတည်းကအသုံးပြုခွင့်ပေးထားတာပါသူတည်တနာတွေးရှိချက်တွေအရဒီဆေးဟာငှက်ဖျားယောဂါမဖြစ်အောင်85ရာခိုင်နှုန်းကျော်အထိကာကွယ်ပေးနိုင်ပြီးအားဖြင့်ကာကွယ်ဆေးဘူစတာထိုးရင်တော့အနည်းဆုံးတစ်နှစ်အထိကာကွယ်ပေးနိုင်တာကိုတွေ့ခဲ့ရပါတယ်ဒါကြောင့်ထိရောက်တဲ့ကာကွယ်ဆေးအဖြစ်အတည်ပြုတဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အကြီးအကဲဒေါက်တာတက်ဒရိုစ်အဒနိုဂေဘရီယိုဆစ်ကတင်းနာနေကကြေညာခဲ့ပါတယ
် Safe and effective vaccines are also giving us new hope of bringing one of the
အနေကင်းပြီးတော့စိတ်ချရတဲ့ကာကွယ်ဆေးတွေကနေလူသားတွေကြားသက်တမ်းရှိကြဆုံးကူးဆက်ရောဂါတမျိုးဖြစ်တဲ့ငှက်ဖျားယောဂါကိုကာကွယ်ထိန်းချုပ်နိုင်တော့မယ်ဆိုတဲ့မျှော်လင့်ချက်အသစ်တွေဖြစ်လာစေပါတယ်
အခုလို WHO ကအတည်ပြုပေးလိုက်တာကြောင့် Gavilo Pride အဖွဲ့ကြီးတွေအနေနဲ့ကာကွယ်ဆေးလိုအပ်တဲ့နိုင်ငံတွေအတွက်ဆေးဝယ်ယူဖြန့်ဝေတာတွေကိုစတင်လှုပ်ဆောင်နိုင်ပြီဖြစ်ပါတယ်။ဒီကာကွယ်ဆေးဟာနှစ်ဖြာယောဂါကုသရာမှာလည်းကြီးမားတဲ့တိုးတက်ပြောင်းလဲမှုဖြစ်လာစေနိုင်တယ်လို့ WHO အကြီးအကဲကပြောပါတယ
်။ In areas with seasonal transmission, it reduces symptomatic cases of malaria by 75%.
ဇာတိလိုက်ငှက်ဖျားကူးဆက်လွယ်တဲ့ဒေသတွေမှာကာကွယ်ဆေး၃ကြိမ်ထိုးပြီးတဲ့သူဟာငှက်ဖျားရောဂါဖြစ်ပွားမှုကနေပြီးတော့85ရာခိုင်နှုန်းအထိ12လကာကွယ်ထားနိုင်ပါတယ်။တတိယကြိမ်ဆီထိုးပြီးတစ်နှစ်ကြာမှာသရုတ်ထကြိမ်ဆီထိုးခြင်းအဖြစ်လဲရောဂါကိုဆက်ပြီးတော့ကာကွယ်ထားနိုင်ပါတယ်
။အခုကာကွယ်ဆေးတစ်ကကုန်ကျစရိတ်အဖြစ်လဲတတ်တာနိုင်ပါတယ်။ငှက်ဖျားကာကွယ်ဆေးတစ်လုံးကိုအမေရိကန်ဒေါ်လာ2ဒေါ်လာကနေ4ဒေါ်လာအလောက်ထိပဲကုန်ကျလိုက်မယ်လို့တွက်ဆထားတဲ့အကြောင်း London Imperial College ကကူးဆက်ယောဂဗေဒဆိုင်ရာကျွမ်းကျင်ပညာရှင်ပါမောက်ခအက်စထရဂန်နီကပြောပါရယ်။ငှက်ဖျားယောဂတိုက်ဖျက်ရေးမှာအခုလိုတွေ့တဲ့မှုတွေရှိလာပေမဲ့လို့လည်းစိန်ခေါ်မှုတွေကလည်းရှိနေသေးပါပဲလို့ပါမောက်ခကနေကပြောပါရယ်
။ Well, I think this is great news. We still have a major challenge with malaria with over 220 million cases and around 600,000 deaths.
ဒါကတကယ်သတင်းကောင်းကြီးတည်းရလို့ထင်ပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာလည်းငှက်ဖျားယောဂတိုက်ဖျက်ရာမှာကြီးမားတဲ့စိန်ခေါ်မှုတွေကလည်းရှိနေသေးပါကဘာတဝမ်းမှာဒီယောဂါဖြစ်ပွားမှုတစ်နှစ်ကိုတန်း220ကျော်အထိရှိပြီးတည်ဆုံးသူ6သိန်းဝန်းကျင်ရှိပါတယ်ဒီအထက်မှာအများစုကအာဖရိကတိုက်တောင်ပိုင်းဒေသတွေကအသက်5နှစ်အောက်ကလေးငယ်တွေဖြစ်ပါတယ
်အခုကာကွယ်ဆေးတွေကိုကြေကြေပြတ်ပြတ်ဖြန့်ဝေပေးနိုင်ရင်တော့ကလေးငယ်တွေကြောင့်ကူးစက်မှုတွေတိတိတသာရောကြလာဖို့မျှော်လင့်ရတယ်လို့ပေါမခခါနေကပြောပါတယ
် We estimate that if this is rolled out across the continent at the sort of
ဒီကာကွယ်ဆေးတွေကိုအာဖရိကတိုက်နေရာအနှံ့ဖြန့်ဝေပေးနိုင်ပြီးလေးလာတွေ့ရှိချက်အတိုင်းအကောင့်ထဲပို့နိုင်တဲ့အဆင့်ရောက်ရင်တော့ငှက်ဖျားကြောင့်သေဆုံးရတဲ့အသက်5နှစ်အောက်ကလေးငယ်တွေရဲ့၃ပုံတစ်ပုံလောက်ကိုကယ်တင်နိုင်ပါလိမ့်မယ
်ကမ္ဘာမှာပထမဆုံးငှက်ဖျားရောဂါကာကွယ်ဆေးကိုတော့2021ခုနှစ်မှာ WHO ကအတည်ပြုပေးခဲ့တာပါနှစ်စဉ်လူသန်း200လောက်ကူးစက်ခံရပြီးတည်ဆုံးသူ4သိန်းကျော်ရှိတဲ့ကမ္ဘာပေါ်မှာငှက်ဖျားယောဂါကူးစက်မှုအများဆုံးအာဖရိကတိုက်မှာငှက်ဖျားကြောင့်တည်ဆုံးမှုတွေအဆုံးသတ်နိုင်ရေးတမိုင်းဝင်ကြိုးပမ်းမှုအဖြစ်နဲ့လည်းအဲ့ဒီအချိန်ကဖော်ပြခဲ့ကြတာဖြစ်ပါတယ်။အဲ့ဒီပထမဆုံးကာကွယ်ဆေးကငှက်ဖျားယောဂါကို30ရာခိုင်နှုန်းလောက်ပဲကာကွယ်ပေးနိုင်ခဲ့တာပါ။ကာကွယ်ဆေး4ကြိမ်ထိုးရပေမဲ့လပိုင်းသာကာကွယ်ပေးနိုင်တာလည်းဖြစ်ပါတယ်။ဒီတော့ထွန်းမှာပဲထက်ကီတာဆေးကုမ္ပဏီကထုတ်လုပ်တဲ့သွေးလွန်တုပ်ကွေးကာကွယ်ဆေးကိုလည်း WHO ပညာရှင်အဖွဲ့ကအသုံးပြုခွင့်အတည်ပြုပေးလိုက်ပါတယ်။ဒီကာကွယ်ဆေးကိုဥရောပသမဂ္ဂမှာတော့အစောပိုင်းကတည်းကအသုံးပြုခွင့်ပေးထားတာပါ။ဒီကာကွယ်ဆေးကသွေးလွန်တုပ်ကွေးကြောင့်ဆေးရုံတက်ကူတာရတဲ့အခြေအနေကို84ရာခိုင်နှုန်းလောက်အထိကာကွယ်ပေးနိုင်တဲ့အကြောင်းကနဦးလေးလာချက်တွေကဖော်ပြပါတယ်။နောက်ပိုင်းကြေကြေပြင်းပြင်းသုံးလနိုင်ွယ်ရှိတဲ့ဒီဆေးကပထမဆုံးသွေးလွန်တုပ်ကွေးကာကွယ်ဆေးဖြစ်ပါတယ်လို့ WHO ရဲ့အရေးပေါ်အခြေအနေဆိုင်ရာသိပ္ပံရေးရာကြံပေးအဖွဲ့ဥက္ကဋ္ဌဒေါက်တာဟန်တန်နွေနက်ကပြောပါတယ်။ကမ္ဘာပေါ်မှာသွေးလွန်တုပ်ကွေးရောဂါအဖြစ်အများဆုံးဘင်္ဂလားဒေ့ရှ်နိုင်ငံမှာဒီနှစ်ထဲမှာတင်ဒီရောဂါကြောင့်သေဆုံးသူ1000နီးပါးရှိခဲ့ပြီးပါပြီ။အာရှနဲ့လက်တင်အမေရိကနိုင်ငံတွေဟာကမ္ဘာမှာသွေးလွန်တုပ်ကွေးရောဂါကူးစက်မှုအများဆုံးနေရာတွေဖြစ်ပါတယ်ရှင်။
မတေးချာမရေရာမှုတွေနဲ့ပြည့်နဲ့အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေ။တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြမိတာတွေကသတင်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်။ကျမတို့ VOA ကအန်ဒီရဲ့ကြားကသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ်။ VOA American အတန်းကသတင်းမှန်တွေကိုဖက်ပေါင်းစုံကတင်ပြပေးနေပါတယ်ရှင်။
ပြည်ဦးအမေရိကန်တန်ကအင်္ဂါနေ့မနက်ခင်းစီစဉ်တွေကိုမနက်6နာရီနဲ့9နာရီအထိ Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ဒီအစီအစဉ်ကို Facebook ကဓာတ်ရိုက်ထုတ်လွှင့်နေသလို Radio ကနေဆိုရင်လည်းတိုင်းဒိုမီတာ2440တို့ကနေလည်းဖမ်းယူနားဆင်နေပါတယ်အခုတော့ပတ်စင်ကဏ္ဍတွေဖြစ်တဲ့စီဝါရေးလူမှုရှုခင်းနဲ့တက်တန့်အောင်သတင်းလွှာတွေမတိုင်ခင်မှာအရင်ဆုံးသတင်းတော့မှတ်စုအစီအစဉ်ကိုတင်ဆက်ခြင်းပါတယ်စစ်ကောင်စီကအာဏာသိမ်းအုပ်ချုပ်လာတာရက်ပေါင်း1000ရှိလာပါပြီစစ်တပ်ကအာဏာသိမ်းလိုက်တာကြောင့်ပြည်တွင်းမှာနိုင်ငံရေးအကြက်တဲတွေနဲ့ပြည်ပဖိအားတွေကြုံလာရတယ်လို့ပြည်တွင်းအခြေခံလူတန်းစားတွေရဲ့လူမှုဘဝကလည်းအဖက်ဖက်ကနေပို့ပြီးတော့ခက်ခဲလာနေပါတယ်ရန်ကုန်ကသတင်းတောက်မှတ်စုပေးပို့ထားတာကိုကိုသားညွန့်ဦးကပြောပြမှာဖြစ်ပါတယ်ဗျာ
မ
ာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းအာဏာရှင်တော်လိုင်းမှာပါဝင်သူတွေဖမ်းဆီးခံရသူပေါင်း 25,000 ကျော်ရှိထားပါတယ်အဲ့ဒီထက်က 2,000 လီးပါးဟာအခုချိန်ထိဖမ်းဆီးအကျဉ်းချခံရဆဲဖြစ်တယ်လို့နိုင်ငံရေးကျေးဇူးများကွန်ယူဆောက်ရှောက်ရေးအသင်း EPP ကထုတ်ပြန်ထားပါတယ်စစ်ကောင်စီဘက်ကအခါကြီးရက်ကြီးနေ့တွေမှာအကျဉ်းသားတွေကိုလူငင်းချမ်းသာခွင့်နဲ့လွှတ်ပေးတာမျိုးရှိပေမဲ့လည်းနိုင်ငံရေးမှုနဲ့ကျဉ်းချနေသူတွေကိုတော့အနည်းချင်းလောက်ပဲလွှတ်ပေးကြတာပါထောင်ထဲအကျဉ်းသားတွေရိုက်နှက်ခံရတာတွေရှိသလိုပဲထောင်ပြောင်းရွှေ့မှာအသက်သေတဲ့အထိအကြမ်းဖက်နှိပ်စက်ခံရတာမျိုးလည်းရှိနေတယ်လို့နိုင်ငံရေးကျေးဇူးတွေကိုကူညီပေးနေတဲ့ဖွဲ့တွေကပြောကြပါတယ်အနာသိမ့်ပြည့်အချိန်မှာလူနေရင်အပါအဝင်ပသာရေးအဆောက်အုံတွေမိရှုခါတာတွေရှိခဲ့ပါတယ်။လေကြောင်းတက်ခိုက်မှုရင်ဆိုင်ကြုံတွေ့ခဲ့ရတဲ့ချင်းပြည်နယ်မှာဆိုရင်လေအနာသိမ့်ကာလရက်ပေါင်း1000မတိုင်ခင်အချိန်ထိစစ်ကောင်စီရဲ့ဖိနှိပ်မှုမျိုးစုံကြောင့်တည်ဆုံးသူဥယျာဉ်900ကျော်ထိရှိခဲ့တယ်လို့ချင်းရဲအဖွဲ့ချုပ် ICA ကအစီအစဉ်ထုတ်ပြန်ပါတယ်။အနာသိမ့်ကာလမှာချင်းလူမျိုးတွေအပေါ်မှာစစ်ကောင်စီရဲ့ကျူးလွန်မှုတွေကိုမှတ်တမ်းတင်ထားပြီးတော့အရေးယူမှုတွေပြုလုပ်နိုင်ဖို့အတွက်နိုင်ငံတကာအဖွဲ့တွေစီကိုပြုပို့ထားတယ်လို့လည်းချင်းရီယာဖွဲ့ချုပ်ကလက်ထောက်ညွှန်ကြားရေးမှူး Slide Van Season ကပြောပါတယ
်။နှစ်နှစ်ကျော်သုံးနှစ်နေပါကာလအတွင်းမှာကျွန်တော်ချင်းလူမျိုးကဒီ900ကျော်အထိကိုတည်ဆုံခဲ့ပြီပေါ့နော်။ဒီပေါ်မှာနိုင်ငံတကာဖွဲ့စည်းတွေကနေပြီးမှဒီလက်ပိုက်ကြည့်နေရမယ့်ချိန်မဟုတ်တော့ဘဲနဲ့အမှန်တကယ်ထိရောက်တဲ့အရေးယူမှုတွေအမှန်တကယ်ထိရောက်တဲ့လှုပ်ဆောင်မှုတွေ statement ထုတ်နေရုံဆိုရင်ပြနေရုံမဟုတ်တော့ဘဲနဲ့အမှန်တကယ်ထိရောက်တဲ့အရေးယူမှုတွေလုပ်ပေးဖို့အတွက်ကျွန်တော်အနေနဲ့ဒီနိုင်ငံတကာဖွဲ့စည်းတွေကိုလှုံ့ဆော်ချင်ပါတယ်ခင်ဗျာ
လနဲ့ကပြုခအတွက်မှာတော့စစ်ကောင်စီကရသားပြည်သူတွေကိုအစုလိုက်ပြုံလိုက်တပ်ဖြတ်တဲ့ဖြစ်စဉ်က22ခုထက်မနည်းရှိထားတယ်ဆိုပြီးတော့ ISP မြန်မာကအစီရင်ပြုစုပါတယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးထူးကိုယ်စားလှယ်တောင်အမ်ဒူးစ်ကစစ်ကောင်စီဟာကတောင်းကနေအကြမ်းဖက်မှုတွေလုပ်တဲ့အဖွဲ့ဖြစ်တာမို့လို့တိုင်းပြည်မှာမအုပ်ချုပ်နိုင်ဖြစ်ရပြီးတော့မြန်မာနိုင်ငံရဲ့အင်းဒီချင်းတွေနဲ့နိုင်ငံတကာအပေါ်မှာလည်းတယောက်မှုရှိလာရတယ်လို့ပြောပါတယ်စစ်ကောင်စီရဲ့ပတ်သက်ဆက်နွယ်မှုတွေကိုပိတ်ဆို့ရေးယူတာအပါအဝင်လူခွင့်ရေးချိုးဖောက်မှုတွေကိုအဖွဲ့ဝင်နိုင်ငံတွေဘက်ကပေါင်းစပ်ညှိနှိုင်းကင်တွယ်ဆောင်လာတဲ့အပေါ်မှာပိုးအရှင်ကောင်းလာစေဖို့နဲ့စစ်ကောင်စီကိုပိုးပြီးတော့အားနည်းအောင်လှုပ်ဆောင်ဖို့အချိန်တန်ပြီလို့လည်းတိုက်တွန်းပါတယ်မြန်မာစစ်ကောင်စီကိုနိုင်ငံတကာကအရေးယူဖို့မြန်မာနိုင်ငံအပါအဝင်နိုင်ငံတကာအဖွဲ့ပေါင်း400ကျော်ကလည်းကုလသမဂ္ဂထူထောင်ညီလာခံထံကိုအိတ်ဖွင့်ပေးစာပေးပို့ပြီးတော့တောင်းဆိုပါတယ်။နိုင်ငံတကာဥပဒေအရမြန်မာစစ်တပ်ကိုတာဝန်ယူတာဝန်ခံခိုင်းတာမရှိဘူးဆိုရင်မြန်မာစစ်တပ်ဟာလူမျိုးသုံးသပ်ဖြတ်မှုလူသားမျိုးနွယ်ပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုတွေကိုဆက်ပြီးတော့ကျူးလွန်နေမှာဖြစ်တယ်လို့လည်းအိတ်ဖွင့်ပေးစာထဲမှာထည့်သွင်းပြောထားပါတယ်။စစ်ဘေးဒုက္ခသည်စခန်းတွေကိုတိုက်ခိုက်တာအပါအဝင်အရသာပြည်သူတွေရှိတဲ့နေရာတွေကိုလေကြောင်းတိုက်ခိုက်မှုပေါင်းအကြိမ်ကြီး1000ထက်မနည်းလုပ်ခဲ့ပြီးချိန်မှာအခုလိုမျိုးရပ်ဖက်အဖွဲ့ပေါင်း440ကကုလသမဂ္ဂထူးထောင်ညီလာခံစီကိုရေးယူဆောင်ဖို့အိတ်ဖွဲ့ပေးစာပေးပို့ခဲ့တာပါဒီတောင်းဆိုမှုကနေပြီးတော့အပြောင်းလဲတွေဖြစ်လာဖို့ကိုနိုင်ငံရေးလှုပ်ရှားသူတွေကမျှော်လင့်ထားပါတယ်အခုလိုလူလူအခြေပြုအဖွဲ့ယာနဲ့ချီပြီးတော့တောင်းဆိုတဲ့အတွက်နိုင်ငံတကာအတိုင်းဝန်ဘက်ကတုံ့ပြန်ဆောင်နေတာတွေရှိလာလိမ့်မယ်လို့နိုင်ငံရေးတက်ကြွလှုပ်ရှားသူကိုထွန်းကြီးကမျှော်လင့်ပါတယ
်မိလားရှိပါယူကရိန်းကလည်းဒီတိုင်းမှာရုရှားဖက်ဒရေးရှင်းရဲ့တရုတ်ကကပ်ဖက်ရက်ပဲလုပ်နေတာကြီးကျွန်တော်တို့တွေ့ရပါတယ်သို့တော်ညာလေအခုအရက်ဖက်အဖွဲ့အစည်း440ကကုလသမဂ္ဂအထွေထွေညီလာခံ UNGA ကိုသူတို့တောင်းဆိုတာ UNGA ရဲ့အပါတဲ့နော်အဖွဲ့ဝင်နိုင်ငံတွေကဒီကိစ္စကိုဖြစ်နိုင်ခြင်းရှိတဲ့ညီလာခံတွေကိုနော်ယူကရိန်းမှာဘယ်လိုသုံးခဲ့တယ်လဲဒါတွေသုံးပြီးတော့ဒီအချမ်းပဲစီအောင်စုကို ICC ကိုဖြွဲပေးလို့ရပါတယ်။ဒါကြောင့်လုံလုံရင်တောင်စီအနေနဲ့ကလည်းကို့မှာတောင်ဝင်ရှိတာကိုနော်တောင်ဝင်ရှိရှိတောင်ဝင်တစ်တည်နဲ့ကျွန်တော်တို့တိုင်းပြည်ရဲ့ပြည်သူလူထုရဲ့စာနာနဲ့ပြည်သူလူထုရဲ့ညှော်လင့်ချက်တွေကိုတော့လေးစားတန်ဖိုးထားသောအဖြစ်ဖြည့်ဆည်းပေးဖို့အလွန်တရာမှအရေးကြီးပါတယ
်။ရသားတွေကိုတေချီထိခိုက်စေတဲ့အကြမ်းဖက်လို့ရတွေကိုစစ်ကောင်စီကကျူးလွန်နေပေမဲ့နိုင်ငံတကာဘက်ကတော့ရှုံးချယုံတက်တက်လောက်ပဲကြီးညာချက်ထုတ်ပြန်တာမျိုးတွေနောက်စစ်ကောင်ဆောင်အတိုင်းဝိုင်းကိုလူပုဂ္ဂိုလ်တူချင်းလိုက်အေးအေးယူပိတ်ဆို့တာမျိုးတွေပဲလုပ်နေပါတယ်။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုအဖွဲ့ IIWM ရဲ့အကြီးအကဲ Nicholas Comjem ကမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းအတိုက်အခံတွေကိုဖမ်းဆီးနှိပ်စက်ညှဉ်းပန်းတာတိုက်ခိုက်တပ်ဖြတ်တာတွေပါဝင်ရာဇဝတ်မှုတွေတိုးလာနေပြီးတော့နေရာနှက်မှာကျူးလွန်မှုတွေတွေ့ရတယ်လို့ပြောပါတယ်။ဒါအပြင်ရွာတွေမီးလောင်တာအရသာပြည်သူတွေနေထိုင်တဲ့နေရာတွေကိုဘုံကျဲတိုက်ခိုက်တာမှာလေကြောင်းကနေပြီးတော့တိုက်ခိုက်မှုတွေရှိတာကိုလည်းတွေ့ရတယ်လို့ပြောပါတယ်။ပြည်တွင်းမှာလက်နက်ကိုင်ပြပခကြားထွက်ပြေးတင်းရှောင်နေရသူတွေရဲ့ဘေးဒုက္ခတွေနဲ့အတူအာဏာသိမ်းပြီးတဲ့နောက်ပိုင်းမြို့ပြမှာရှင်သန်ရပ်တည်နေရတဲ့အခြေခံလူလူဘဝမှာလည်းပို့ပြီးတော့ဖိနှိပ်ခံရခက်ခဲမှုတွေကြုံတွေ့နေရပါတယ်။မြန်မာနိုင်ငံမှာအာဏာသိမ်းလိုက်ချိန်မှာလက်မထွက်ပြီးတော့ဆန္ဒထုတ်ဖော်တဲ့သူတွေတဲအလို့သမားအင်အားတို့ကအများပြားပါဝင်ပါတယ်။ အနာသိကာလမတိုင်ခင်ကဲယောဂါကြောင့်အခြေခံအခွင့်အရေးအပြည့်အဝမရရှိခဲ့ကြတဲ့ဒီအလုသမားတွေဟာအနာသိပြီးတဲ့နောက်ပိုင်းမှာတော့အလုကင်နေရာတွေရှားပါမှုနဲ့အတူအခြေခံလူခွင့်ရေးတွေပို့ပြီးတော့ဆုံးရှုံးလာတယ်လို့အလုသမားရေးဆောင်နေသူတွေကပြောပါတယ်အလုသမားတွေအတွက်အခြေခံလုခလာစာကတနေ့တာ 4,800 ကျပ်သတ်မှတ်ထားတာကနေပြီးတော့ခုအောက်တိုဘာလကစပြီးတော့အလုသမားရေးဌာနကအနည်းဆုံးလုခလာစာကိုတနေ့တာ 9,800 ကျပ်ဖြစ်သတ်မှတ်လိုက်ပါတယ်ဒါပေမဲ့ဒီသတ်မှတ်ချက်ကိုစေအောင်ကုံလုံးကလိုက်နာပြီးတော့တိုးပေးမလားဆိုတာကတော့စောင့်ကြည့်ရအောင်ပဲလို့အလို့သမားတွေဘက်ကပြောပါတယ်။အခြေခံလောက်ခလာစာအပြည့်အဝမရတာအပြင်တရားဝင်သတ်မှတ်ထားတဲ့တဏိတာအလို့ချင်း၈နာရီတက်ကြော်လွန်ပြီးတော့အချိန်ပိုကြီးထပ်ဆောင်းမပြည့်ရတဲ့အလို့ခိုင်းတာတွေကအခုနောက်ပိုင်းမှာပိုပြီးတော့ကြုံလာရတယ်လို့စေအောင်လို့သားသမဂအဖွဲ့ဝင်တူကပြောပါတယ်။
ဒီလုပ်ငန်းရှင်တွေကပေါ့နော်သူတို့လက်ပေါ်မှာပဲမူတည်နေတာဆိုတော့သူတို့လို့ချင်သူတို့လုပ်တယ်အခုဆိုလို့ရှိရင်အဲ့ဒါဒီမားတွေကမှပြင်းနေမှုတွေရှိတယ်တချို့ဆိုလို့ရှိရင်ဒီရှိရှိကြီးနေလဲ all in all night တွေစင်းခိုင်းနေအတင်းအာဓမပေါ့နော်အစင်းခိုင်းနေဒီအစင်းထားတဲ့ OTT ကိုမပေးတာမျိုးတွေရှိတယ်ဒီကာလတွေမှာလည်းဖြစ်ခဲ့တာပေါ့နော်အရင်အရင်တုန်းကဖြစ်တယ်ဖြစ်တော့ဖြစ်တယ်ဒါပေမဲ့ရှားတယ်ဆိုတဲ့အနေအထားတခုရှိတယ်အခုကတော့တော်တော်များများ90ရာခိုင်နှုန်းနှောင်းရှိသူဖြစ်နေတာပေါ့
တဏိတာလှုပ်ချင်း၈နှစ်အတွက်လောအားကအပြည့်အဝမရတာမျိုးပြင်စေုံကနေပြီးတော့တဏိတာတတ်မှတ်ထားတဲ့နှုံထားမပြည့်မီလို့ရှင်အချိန်ပိုဆင်းခိုင်းပြီးတော့အလကားစစ်ခိုင်းတာမျိုးလဲကြုံရရတယ်လို့စေုံလူသားတွေကပြောပါတယ်။ဒါအပြင်စေုံလူသားတွေကိုအကြောင်းပြချက်အမျိုးမျိုးပေးပြီးတော့လှုပ်ထုတ်တာကလည်းခုနောက်ပိုင်းမှာပိုဆိုးလာပါတယ်။ဒါလိုမျိုးသူတို့ရဲ့အခြေခံလူခွင့်ရေးချိုးဖောက်ခံရတာခေါင်းပုံဖြတ်ခံရတာတွေကိုလူသမားတွေကကိုယ်တိုင်သိရှိကြပြီးမဲ့ပြန်လဲတုံ့ပြန်နိုင်ဖို့တိုင်တန်းနိုင်ဖို့ခက်ခဲနေကြပါတယ်။အလုံသမားတွေအတွက်အရင်လိုမျိုးကူညီဆောင်ရွက်ပေးမဲ့ကုစားပြုအဖွဲ့တွေမရှိချိန်မှာလဲကိုယ်တိုင်ကကိုယ့်ရဲ့ခွင့်ရေးအတွက်တနည်းနည်းနဲ့ဆက်ပြီးတော့ဆောင်ရွက်နေဖို့ကိုလည်းပြီးတော့မှအလုံသမားရေးဆောင်ရွက်နေသူတူကတိုက်တွန်းပါလေ
တော်တော်များများအလုံသမားတွေကကျုံ့ပြင်ကနာကိုသွားဖို့ရောက်တာရဲ့အဲ့လိုသွားပြီးဖြည့်ရှင်းရမယ်ဆိုတာကိုမသိရရဲ့လိုက်ပါကူညီဆောင်ရွက်ပေးမဲ့အဖွဲ့အစည်းမရှိနေရရဲ့ပေါ့နော်ဒါသာမလို့ဒီအခွင့်အရေးဆုံးရှုံးလာတယ်ရှိနေရပေါ့ဘာမှတခုဖြစ်တယ်ဆိုရင်ဒီဆောင်ရွက်မရပြောလို့မရအဲ့ဆိုတဲ့အခါကျတော့မပြောကြတော့ဘဲနဲ့ပဲဒီတိုင်းပဲဒီအခွင့်အရေးဆုံးဆုံးခံလိုက်တယ်လို့ပဲမြင်ရတယ်။အဲ့လူသမားတွေကိုလည်းတခုပြောချင်တာပေါ့နော်။အဲ့ကိုယ့်ရဲ့တရားမျှတမှုကိုတခုတနည်းနည်းနဲ့တော့ပြန်လဲတောင်းဆိုဖို့လိုအပ်တယ်ပေါ့နော်။ဒါမှမဟုတ်ဘူးဆိုလို့ရှိရင်လည်းသူတို့ကထုတ်ပြောဖို့လိုတယ်ပေါ့။အခုကျတော့အဲ့ဒါတွေအကုန်လုံးကမလုပ်ကြတဲ့အခါကျတော့စိတ်တုံးသွားကြလို့ဖြစ်နေတယ
်။စေယုံတို့ပေးသိမ်းလိုက်ချိန်မှာအလုပ်လက်မဲ့ဖြစ်ကုန်တဲ့လူသားတွေဟာဒင်းလာကြည့်မရကြပါဘူး။တချို့လုပ်ငန်းရှင်တွေကသူရဲ့စေုံခွဲတွေကိုတရုံနဲ့စုပေါင်းလိုက်ပြီးတော့အလုသမားရှော့ရာမျိုးတွေလည်းလှုပ်လာကြပါတယ်။ကိုဗစ်ကာယောဂါဘီးကနေပြီးတော့နလန်ပြန်မထူနိုင်ခြင်းအာနာသိမ့်မှုထပ်ပြီးတော့ကြုံတွေ့လိုက်ရလို့နောက်ဆက်တွဲနိုင်ငံမတည်ငြိမ်မှုတွေနဲ့လူမှုစီးပွားအကျပ်တဲတွေကလူသားဈေးကွက်ကိုပါထိခိုက်စေခဲ့ပါတယ်။ဒါတွေဟာအာနာသိမ့်ပြီးနောက်ပိုင်းအခြေခံလူသားတွေအများစုရှိတဲ့လုပ်ငန်းခွင်တွေမှာကြုံတွေ့နေရတဲ့အခြေအနေမျိုးဖြစ်ပါတယ်။ဒါပြင်နိုင်ငံတော်မှာပြည်ရင်းဒီရဲ့စွန့်ခွာသူပေါင်းက2,000+လောက်ရှိလာပြီလို့လူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယုံ UNO ချာကစီရင်ပြုစုပါတယ်။အချိန်ကာလကြာလာတဲ့အမျှစစ်ရှောင်သူတွေအတွက်အကူအညီတွေကလည်းအတော်လေးလိုအပ်နေတဲ့အခြေအနေမှာရှိတယ်လို့အကူအညီပေးနေသူတွေကပြောပါတယ်။ဆရာနဲ့သိန်းကာလရက်ပေါင်း1,000အတွင်းမှာပြည်ရင်းထဲမှာရှိနေတဲ့ရတားပြည်သူလူထုဟာအခြေခံနိုင်ငံသားအခွင့်အရေးဆုံးရှုံးမှုတွေနဲ့အတူရည်မီးရရှိမှုနေထိုင်မှုစာဝင်းနေရေးစီးပွားရေးကျန်းမာရေးအခက်အခဲပေါင်းစုံတွေကိုရှင်သန်နေရတာပါ။ပိပခါရီအကျန်းဖတ်မှုတွေကြောင့်နေရမပြန်နိုင်ကြသူတွေရှိနေသလိုပဲကျောင်းရကြပန်းလုတ်ကန်စားသောက်ရင်နဲ့အခြေခံခွင့်ရဆုံးရှုံးနေရသူတွေလည်းတော်များများရှိနေတဲ့အကြောင်းဒီသတင်းပတ်ရဲ့သတင်းတောက်မှတ်စုစီစဉ်ကနေပြီးတင်ဆက်လိုက်ပါတယ်ခင်ဗျာကျွန်တော်သားညုံပါပဲ
ကိုသားညုံပြောပြသွားတဲ့သတင်းတောက်မှတ်စုအစီအစဉ်ဖြစ်ပါတယ်ခင်ဗျာအခုတော့စီးပွားရေးကဏ္ဍကိုတင်ဆက်ပါပါရုရှားကယူကရိန်းကိုကျူးကျော်စစ်စတင်ခဲ့ပြီးနောက်ပိုင်းကမ္ဘာမှာစိန်အများဆုံးထုတ်လုပ်တဲ့ရုရှားအတွက်စိန်တွေကိုတားမြစ်ပိတ်ပင်ရေး G7 ထိပ်သီးနိုင်ငံတွေကနေကြိုးပမ်းလာကြပါတယ်။ဒါပေမဲ့တစ်နှစ်ကိုဒေါ်လာ89ဘီလီယံနီးပါးတန်ဖိုးရှိတဲ့ရုရှားစိန်တွေဈေးကွက်ထဲဝင်ရောက်မှုကတားမြစ်ရေးမှာတော့အခက်အခဲတွေရှိနေတဲ့အကြောင်း Henry Richway ရဲ့သတင်းဆောင်မကိုအခြေခံပြီးဒီသတင်းပတ်စီးပွားရေးကဏ္ဍမှာမှတ်သိထိုက်တင်ပြထားပါရခင်ဗျာ။
ကမ္ဘာ့ဆိုင်အလုံးရဲ့သုံးပုံတပုံနီးပါးကိုရုရှားနိုင်ငံရဲ့ Mind Twin တွေကနေနိုင်ငံပိုင် Aerosa ကုမ္ပဏီကထုတ်လုပ်နေတာဖြစ်ပြီးဒီထုတ်လုပ်မှုကနေနှစ်စဉ်ဒေါ်လာ10,000ကျော်ရုရှားအစိုးရကအကျိုးအမြတ်ရရှိနေတာဖြစ်ပါတယ်။မေလအတွင်းကျင်းပခဲ့တဲ့စစ်မှုထိပ်သီး9နိုင်ငံ G7 ထိပ်သီးခေါင်းဆောင်များဆွေးနွေးပွဲမှာရုရှားစိန်တွေတင်ပို့မှုတားမြစ်ရေးဆွေးနွေးခဲ့ကြတာပါ။ဒါပေမဲ့လည်းဒီလိုတားမြစ်ဖို့ကတော့ဘယ်သူမှမဟုတ်ပါဘူး။ကမ္ဘာစိန်အလုံးကြီးပါကူတော့
အိန္ဒိယနိုင်ငံဆူရတ်မြို့မှာဖြတ်ပြီးတော့တွေးတာဖြစ်ပါတယ်။စင်စည်းကွက်ကြီးသုံးသက်သူအဒါဟမ်ဘူလန်ကအခုလိုပြောပါတယ်
။ In the case of Russian
Russia ရဲ့စိန်အရင်းတုံးတွေနဲ့ပတ်သက်ရင်တော့သူတို့ကအိန္ဒိယမှာဖြတ်ပြီးတွေးတာဖြစ်တဲ့အတွက်အမေရိကန်ရဲ့စီကံသတ်မှတ်ချက်တွေအရဒါဟာအိန္ဒိယစိန်ဖြစ်တော့ပါတယ်။ဒါကြောင့်လဲရုရှားစိန်မဟုတ်တော့ပါဘူး။
2000ပြည်နှစ်မှာစတင်သက်ဝင်တဲ့ Kimberley processor ဆိုရင်ပြိပခတွေကိုတွန်းအားပေးမှုကနေကာကွယ်ဖို့အတွက်စင်အရိုင်းတုံးတွေရဲ့ဇင်းမြစ်ကိုသိရှိနိုင်အောင်ဆောင်ရွက်ထားတာဖြစ်ပါတယ်။စင်စည်းကွက်ရေးသုံးသက်သူအဒါဟမ်ဘူလန်ကအခုလိုဆက်ပြီးပြောပါတယ်
။ The question was how does the Kimberley process address
ဒီအတူတူကတော့မူရင်းနိုင်ငံတော်များများမှပါတဲ့စင်အရိုင်းတုံးတွေကို Kimberley process ရာဘယ်လိုလုပ်မလဲဆိုတာဖြစ်ပါတယ်။ကျင်းချင်းချက်ကတော့သူတို့ကိုနိုင်ငံကြောင်ဖြစ်သတ်မှတ်လိုက်တာဖြစ်ပါတယ်။ဒါကြောင့်ရုရှားစိန်တွေအများစုပါဝင်တဲ့အထုပ်တစ်ခုထဲမှာစိန်တလုံးကတခြားနိုင်ငံတစ်ခုကဆိုရင်အဲ့ဒီအထုပ်ဟာနိုင်ငံဆောင်အထုပ်ဖြစ်တော့ပါလေ
။ရုရှားစိန်တွေတက်မြေပိတ်ပင်ရေးအဆိုပြုချက်ကိုအလုံးကတော့မထောက်ခံချပါဘူး။ပြီးခဲ့တဲ့သတင်းပတ်အတွင်းအိန္ဒိယနိုင်ငံနယူးဒီလီကိုတွားရောက်ခဲ့ကြတဲ့ G7 ကိုယ်စားလှယ်အဖွဲ့ကအိန္ဒိယဘက်ကပူးပေါင်းဆောင်ရွက်မှုရရှိပြီးကြိုးစားခဲ့ကြပါတယ်။ဒါပေမဲ့လည်းအိန္ဒိယအစိုးရဘက်ကတော့သတိချနေတယ်လို့သုံးသက်သူဂူလန်ကပြောပါတယ်
။ First of all,
ပထမအဦးဆုံးအနေနဲ့ကတော့ရုရှားနိုင်ငံဘက်အရိုဇာရဲ့စိန်ထုတ်လုပ်မှုမပါဘူးဆိုရင်ကမ္ဘာတဝန်းထုတ်လုပ်မှုရဲ့သုံးပုံတစ်ပုံဆုံးရှုံးသွားမှာပါ
။
ဒုတိယချက်ကတော့အိန္ဒိယအနေနဲ့ရုရှားအပေါ်တန်ခတ်ပိတ်ဆို့မှုမှာပူပေါင်းလို့မှမဟုတ်ပါဘူး။ဘာကြောင့်လဲဆိုတော့သူတို့ရဲ့ကမ္ဘာနိုင်ငံကြီးကအမေရိကန်ပြည်ထောင်စုဥရောပတို့နဲ့မတူပါဘူး
။2024ခုနှစ်မှာရုရှားကိုဈေးကွက်တွင်းကထုတ်ပြန်နိုင်ရေးအတွက်ကမ္ဘာတစ်လွှာချီယာခံစောင့်ကြည့်ရေးနဲ့ကြီးကြပ်ဆောင်ရွက်နိုင်ရေးအစီအစဉ်ကိုဥရောပသမ္မတဘက်ကမေလအတွင်းမှာပဲချမှတ်ခဲ့ပါတယ်။ဥရောပကောင်စီဥက္ကဋ္ဌရှားမီရှဲကအခုလိုပြောပါတယ
် Russian diamonds
ရုရှားစိန်တွေအမြဲတမ်းတည်မြဲမနေပါဘူးလို့သူကပြောသွားတာပါဥရောပသမ္မတ EU ရဲ့အစီအစဉ်အရဘဲဂျီယံနိုင်ငံအန်တဝပ်မြို့လိုအဓိကအရောင်းဝယ်အချက်အချာဒေသတွေမှာစုံစမ်းစစ်ဆေးနိုင်မဲ့ခြေရာခံနိုင်တဲ့အတိမတ်ပြုလက်မှတ်တွေထုတ်ပေးဖို့ဖြစ်ပါတယ်ဒါပေမဲ့လည်းရည်ရွယ်တဲ့အတိုင်းဖြစ်ပါမလားဆိုတဲ့အပေါ်မှာတော့စိုးရိမ်ချက်တွေရှိပါတယ်ဘဲချန်နိုင်ငံအန်တဝပ်တက္ကသိုလ်ကစီးပွားရေးပညာရှင်ခွန်ဗန်တန်ဘန်ကအခုလိုပြောပါတယ
် Probably they will not pass through Antwerp anymore
အန်တဝပ်ကိုတော့ဖြတ်သန်းမဲ့သဘောမရှိပါဘူးကုန်သွယ်မှုအများအပြားကတော့ဒူဘိုင်းကိုရွှေ့သွားမှာဖြစ်ပြီးဒူဘိုင်းကနေအိန္ဒိယကိုဒါမှမဟုတ်လေအိန္ဒိယကိုတိုက်ရိုက်သွားမှာပါထုံးစံကတော့နိုင်ငံတွေအနေနဲ့ရုရှားအပေါ်တန်ခတ်ပိတ်ဆို့မှာမဟုတ်သလိုဘရောမှလည်းလုံးမဲ့သဘောမရှိပါဘူး
Democratic Congo သမ္မတနိုင်ငံလိုစိန်ထွက်ရှိတဲ့နိုင်ငံတွေအတွက်လိုက်နာဆောင်ရွက်ဖို့ပို့ပြီးတော့လွယ်ကူစေမယ့်ဤပညာပိုင်းဆိုင်ရာရှော့ပီးယုံကြည်မှုအခြေပြုအသိအမှတ်ပြုစနစ်ဖြစ်စေဖို့တွန်းအားပေးနေကြသူတွေလည်းရှိပါတယ်။ဆက်မှုထိပ်သီး9နိုင်ငံ G7 ရဲ့အဆိုပြုချက်ကတော့မကြခင်မှာထွက်ပေါ်လာမယ်လို့ညွှန်းလင့်ထားပါတယ်။ရုရှားရဲ့စိန်ကုန်သွယ်မှုကို G7 ဘက်ကတန်းခတ်ပြစ်ဆို့မဲ့အဆိုပြုချက်ဟာဆိုရင်အိန္ဒိယရဲ့စေနုံကအတက်ချာဆူရမြို့အတွက်တော့စိတ်မအေးပွေဖြစ်ပါတယ်။ကမ္ဘာစင်အလုံးရဲ့90ရာခိုင်နှုန်းလောက်ကိုအိန္ဒိယနိုင်ငံဆူရမြို့မှာဖြတ်တောက်ပြီးသွေးတာဖြစ်ပြီးလုပ်ငန်းပေါင်း4000လောက်မှာအလုပ်သမားပေါင်းသိန်းချီအလုပ်လုပ်နေတာဖြစ်ပါတယ်။အိန္ဒိယနိုင်ငံရဲ့အနောက်ဘက်အခြားဆုံးဂူဂျီရက်စ်ပြည်နယ်မှာရှိတဲ့စင်ဖြတ်တောက်သွေးတဲ့လုပ်ငန်းတွေမှာဆိုရင်အယောင်ွယ်လုပ်သူတွေအပါအဝင်လူတသန်းလောက်နေပါပါဝင်လက်ပတ်နေတာဖြစ်ပါတယ်။ဆူရမျိုးကစိန်သွေးတဲ့အလုပ်သမားယုခဲဆန်ဆာမီရာကတော့အခုလိုပြောပါတယ်
။အာမေရေးကာဖေပကာခန်းနေမရတော့
အလုပ်ယုံမှာပဲနေအလုပ်ယုံမှာပဲအိပ်ပြီးအချိန်ပြည့်နေတာပါလို့စိန်သွေးတဲ့ယုခဲဆန်ဆီမီရာကပြောပြခဲ့တာပါ။သူနဲ့အတူတခြားသောလုပ်သားတွေလည်းယူကရိန်းစစ်ကြောင့်ရိုက်ခတ်သက်ရောက်မှုတွေအပေါ်မှာစိုးရိမ်နေကြပါတယ်။အိန္ဒိယရဲ့စင်ရိုင်းသုံးပုံတပုံချော်ကူတော့ရုရှားရဲ့တပ်တူတင်လုပ်ငန်းကြီးအယ်ရိုစာကန်နေရရှိနေတာဖြစ်ပါတယ်။ဒါပေမဲ့လည်းရုရှားတို့ယူကရိန်းကိုကျူးကျော်ခဲ့ပြီးနောက်မတ်လအတွင်းမှာပဲနိုင်ငံတကာငွေပေးချေမှုကွန်ရက် SWIFT ကနေရုရှားကိုတန်းခတ်ပိတ်ဆို့ခဲ့ပြီးနောက်မှာတော့ရုရှားရဲ့စင်ရိုင်းတင်ပို့မှုလည်းကျဆင်းသွားပါတယ်။ တချိန်တည်းမှာပဲအမေရိကန်နဲ့ဥရောပလုပ်ငန်းကြီးတွေကရုရှားထွက်စင်တွေကိုမဝယ်တာကြောင့်လဲအိန္ဒိယရဲ့စိန်ငုံချော်တင်ပို့မှုကကျဆင်းသွားပါတယ်။ကြောင်မြင့်နဲ့လက်ဝယ်ရတနာတင်ပို့မှုမြင့်တင်ရေးကောင်စီ GJEPC ရဲ့စင်တွေရတော့အိန္ဒိယရဲ့စိန်ငုံချော်တင်ပို့မှုဟာအေပြင်းလာအတွင်းဒေါ်လာ 1.3 ဘီလီယံရှိခဲ့ပြီးပြီးခဲ့တဲ့နှစ်နဲ့နှက်ရှင်ရင်တော့ဒေါ်လာ 1,800 ကျော် 39 ရာခိုင်နှုန်းကျဆင်းသွားတာဖြစ်ပါလိမ့်ရှင
် VOA American အတန်ကိုရှုစားနေရတာဖြစ်ပါတယ်ခင်ဗျာ VOA အစီအစဉ်တွေကို Facebook YouTube စားတဲ့လူမှုကွန်ရက်ကနေလဲဓာတ်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်အခုတခါတော့လူမှုရှုခင်အစီအစဉ်ကိုတင်ဆက်မှာဖြစ်ပါတယ်အမေရိကန်အထိကရေရိုက်လာတဲ့အရှိအလေပိုင်းပဋိပက္ခကိုဘယ်လိုမျိုးချင့်ကပ်မလဲဆိုတာကြည့်ရအောင်ပါအမေရိကန်အစိုးရကအကြမ်းဖက်အဖွဲ့လို့သတ်မှတ်ထားတဲ့ Hamas စစ်သွေးကြွအဖွဲ့နဲ့ Israel တို့ကြားမှာပဋိပက္ခကြောင့်အမေရိကန်တပ်ကသူတွေမှာကျောင်းသားအဖွဲ့နှစ်ဖက်သဘောထားကွဲနေကြပါတယ် George Washington တပ်ကသူကကျောင်းသူမတ်မီရှိုင်းကိုမဆုမျက်မောင်မေးမြန်းပြီးလူမှုရှုခင်းအစီအစဉ်မှာတင်ပြထားပါတယ်ခင်ဗျာ
အရှိလေပိုင်းဒေသမှာဖြစ်နေတဲ့ပဋိပက္ခကဒီအမေရိကန်တက္ကသိုလ်ရဲ့ college တွေထိကရရိုက်ခတ်နေပါတယ်။အောက်တိုဘာလ9ရက်တုန်းကဂါဇာမှာအစ္စရေး1400ချံပတဲ့တည်ဆုံခဲ့ရတဲ့ပါလက်စတိုင်းဟာမတ်စစ်သွေးကြွရဲ့တိုက်ခိုက်မှုကြောင့်ဒီအစ္စရေးတို့ဘက်ကလည်းပါလက်စတိုင်းဒေသတွေဖြစ်တဲ့ဂျော်ဒန်ပြည်နောက်ဖက်ကမ်းဒေသနဲ့ဂါဇာကမ်းပြောင်ဒေသအပေါ်လက်တုံ့ပြန်တိုက်ခိုက်မှုတွေလုပ်နေပါတယ်။ဒီတိုက်ခိုက်မှုတွေအတွင်းမှာခလီးငယ်တွေအပါအဝင်ဒီပါလက်စတိုင်းပြည်သူထောင်ထဲချီတည်ဆုံနေပါတယ်။အခုလိုမျိုးနှစ်ဖက်ဖြစ်နေတဲ့အခြေအနေကြောင့်အမေရိကန်တပ်ကတူတွေကဒီပါလက်စတိုင်းလိုလာတဲ့ကျောင်းသူကျောင်းသားတွေနဲ့အစ္စရေးလိုလာတဲ့ကျောင်းသူကျောင်းသားတွေကြားမှာသဘောထားတွေကွဲအဖွဲ့တွေကွဲနေကြတာပါ Washington မြို့တော်က George Washington တပ်ကတူမှာဆိုရင်နှစ်ဖက်အုပ်စုကြားတော်တော်လေးကွဲနေတယ်လို့နိုင်ငံတကာရေးရာဘာသာရပ်တန့်နေတဲ့ကျောင်းသူမတ်မီရှိုင်းကပြောပြပါတယ
် So အခုဖြစ်နေတဲ့ Middle East မှာ Palestine နဲ့ Israel ကြားမှာကကျောင်းမရှိုင်းတို့ကျောင်းမှာဆိုရင်ဖြစ်ဖြစ်ချင်းမှာပဲနည်းနည်းလေးနှစ်ဖက် student တွေကနည်းနည်းလေးလူတွေတိအောင်သူတို့ center ဖော်ထုတ်တယ်ဒါပေမဲ့သူတို့လုပ်တာက peaceful protest ဟုတ်ပါတယ် so Palestine Israel ဖက်ကအရင်စားလုပ်တာပေါ့ကျောင်းရှိမှာ library government library ရှိမှာသူတို့ Israel student တွေအကုန်လုံးလာပြီးတော့မှသူတို့အလံတွေကိုသူတို့ခနာကိုမှာတင်ပြီးတော့မှသူတို့နိုင်ငံမှာဒီလိုဖြစ်နေပါတယ်ဆိုတာကိုတခြားကျောင်းသူကျောင်းသားတွေကိုပေါ်ထုတ်ကြပါတယ်အဲ့ဒီနေနေရပြီးတော့မှပဲအဲ့ဒီ pro palestine student တွေလည်းသူတို့လည်း like is not အယိုင်းတော့ချင်းချင်းတန်းတန်းမဟုတ်ပါဘူးသူတို့လည်းသူတို့လူမျိုးတွေဘယ်လိုခံစားနေရလဲဖြစ်သူတို့ခံစားချက်ပေါ်သူတို့အဲ့ဒီကျောင်းရှိမှာပဲသူတို့လည်းစန္ဒပေါ်ထုတ်ကြပါတယ်ဆိုနှစ်ဖက်ကားလုံးကအေးချင်းချမ်းပါပဲဘာမှတော့ပြဿနာမရှိပါဘူ
းဆိုတော့မမေရှာပြောခဲ့တယ်လို့ဆိုရင်ဒီအခုလိုမျိုးပေါ့နော်အုပ်စုနှစ်ခုတစ်ဖက်ကလည်းဒီအစ္စရေးတပ်ဖြတ်ခံရတဲ့တစားကဖန်ခံရတဲ့အခြေအနေကိုသိအောင်လုပ်တယ်တစ်ဖက်ကလည်းဒီပါလက်စတိုင်းတွေပေါ့နော်ဒီဂါဇာဒေသပါလက်စတိုင်းပြည်သူတွေဒုက္ခရောက်နေတယ်ဒုက္ခဟိုတည်ကြည်နေတဲ့အခြေအနေကိုသိအောင်လုပ်ကြတယ်ပေါ့လေဆိုတော့အဲ့လိုမျိုးအုပ်စုနှစ်ခုလုပ်တဲ့အပေါ်မှာတခြားကျောင်းသားတွေပေါ့မမေရှာတို့လိုတခြားကျောင်းသားတွေကရောဘယ်လိုမျိုးအမြင်ရှိကြလဲရှင်
ဟုတ်တယ်အဲ့ဒီ very good question because မရှာတို့ကျောင်းက international ကျောင်းဟုတ်တယ်ဆိုတော့ like student တွေက very ဘယ်လိုပြောမလဲအတိညာများတယ်ပေါ့နော်အရင် advance ဖြစ်တယ်ဆိုတော့ကျောင်းသူကျောင်းသားတွေကသူတို့ရဲ့ခံစားချက်ကို oh yeah I feel sorry I feel bad အဲ့လိုမျိုး comment တွေပေးတာများတယ်ဒါပေမဲ့ဒီကျောင်းသူကျောင်းသားတွေကပါပြောလဲဆိုတစ်ဖက်လုံးကိုဘယ်သူမှမဟာလဲဘယ်သူမှမဟာလဲဆိုတော့သူတို့မပြောသူတို့ center protection မှာသူတို့အကုန်လုံးကြေကွဲတယ်ဝန်ထဲကုန်ပြတယ်ဆိုတော့ကျောင်းသူကျောင်းသားတွေက like ဘယ်လိုပြောမလဲသူတို့ keep up news ဒါပေမဲ့ဘယ်သူမှမဟာလဲဘယ်သူမှမဟာလဲဆိုတော့သူတို့ take time မလုပ်ဘူးဆိုတော့ student တွေက very smart တယ်လို့ပြောရမယ်
ပြောခဲ့သလိုပေါ့တော့ဒီအစ္စရေးလိုလာတဲ့အုပ်စုတဲ့ဒီပါလက်စတိုင်းလိုလာတဲ့ဒီကျောင်းသားအုပ်စုတွေကြားမှာပေါ့နော်ဟိုဆော့ဆော့ကတော့ငင်းငင်းချမ်းချမ်းသူတို့ဆန္ဒဖော်ထုတ်တယ်ပြောတယ်ဒါပေမဲ့တစ်ဖက်နဲ့တစ်ဖက်ပေါ့နော်ကြားမှာရောတိတိမမထိတ်တိုက်တွေ့တာမျိုးနောက်ရန်ဖြစ်တာမျိုးတွေရောရှိလာပါဆိုတော့တချို့တက္ကသိုလ်တွေမှာဆိုရင်တစ်ဖက်နဲ့တစ်ဖက်ချင်းချောက်ကြတယ်နောက်တစ်ဖက်တစ်ဖက်ကိုကိုထိလက်ရောက်လောက်တာမျိုးတွေအထိရှိတယ်ဆိုပြီးတော့လည်းသတင်းတွေထဲမှာတွေ့နေရတယ်လေအဲဒါကြောင့်ပါ
ကော်မရှင်တို့ကြောင်းဟာအဲ့လိုမျိုးရံဖြစ်တာလို့တော့မရှိဘူးဒါပေမဲ့ဘာဖြစ်လဲဆိုလို့ရှင်အရင်ကတကယ်ချင်းဖြစ်တဲ့ဟာတွေကိုနည်းနည်းလေး ဘယ်လိုပြောလဲနည်းနည်းအရင်မရင်ဟီးတော့ဘဲနဲ့တော့ like နည်းနည်းလေးသူ့ဖက်ကလည်းကိုဟာဒီလိုဖြစ်တယ်ဒီလိုဖြစ်တယ်ဆိုတော့ကြအချူတူဖြစ်ဆို Instagram မှာဆိုတော့ draw story post လို့ရှိရင်တော့အရင်တည်တာတယ်pro palestine ဖက်ကလည်းတို့မှာဒီလိုဖြစ်တယ်ဆိုတာကိုတို့ instagram story မှာပဲအများကြီး post တယ်ဒီတစ်ဖက်ကတငယ်ချင်းတယောက်ဆိုတဲ့ israel ဘာလို့ဖြစ်လဲဆိုတော့ကဘာတီအောင်တို့လည်းပေါ်ထုတ်တယ်ဆိုတော့တို့နှစ်ခုနှစ်ယောက်ကြားမှာနည်းနည်းလေးတော့အဲ့လိုမျိုး very intense မဟုတ်ပေမဲ့တို့ရဲ့ opinion လေး different တာလေးတော့ရှိတယ်ဆိုတော့တငယ်ချင်းကြားမှာ like you can tell နှစ်ယောက်ဆိုကခံစားတယ်ဆိုတာ
ဟုတ်ပြောမယ်ဆိုရင်တော့ဒီတစ်ဖက်နဲ့တစ်ဖက်ပေါ့နော်သူတို့ရဲ့ဆန္ဒထောက်ပေါ်ထုတ်တာကတော်တော်လေးကိုဘယ်လိုပြောမလဲအာပြင်းပြင်းထန်ထန်ဖြစ်တယ်ပေါ့လေဆိုတော့အဲ့လိုမျိုးအခြေအနေကခုနညမမမေဆိုင်ပြောခဲ့သလိုပဲဒီကြောင်းဝင်းတဲမှာရမဟုတ်ဘူးတက္ကသိုလ်ကြောင်းဝင်းတဲမှာရမဟုတ်ဘူးဒီတက္ကသိုလ်ကျောင်းသားရဲ့အသုံးများတဲ့ဒီ Instagram လိုမျိုးလူမှုကွန်ရက်တွေအထိဖြစ်တယ်ဆိုတော့ညမတို့လိုမျိုးပေါ့နော်ဘယ်ဘက်ကိုမှမပါတဲ့ကျောင်းသားတွေအတွက်ကရောအနေခက်တယ်လို့ပြောလို့ရလားပါဆိုတော့နှစ်ဖက်စလုံးမှာကကိုကတငယ်ချင်းတွေရှိနေတဲ့အခါကျတော့ဘယ်လိုမျိုးတုံ့ပြန်ရမလဲဆိုတာမျိုးဟုတ်ဖြစ်တဲ့အနေအထားမျိုးရောအတွေ့အကြုံဖြစ်လာရှေ
yeah ဟုတ်တယ်မေရှိုင်းအတွက်ဆိုအရန်ခက်တယ်ဘလိုလဲဆိုနှစ်ယောက်ဆိုတယောက်ကဂျော်ဒန်ကနေလာတယ်အီဂျစ်ကနေလာတယ်တယောက်ကတော့အစ္စရယ်ကနေလာတယ်တကယ်ချင်းနှစ်ယောက်စလုံးရှိတယ်အရန်ခင်တယ်ဒါပေမဲ့သူတို့ဘလိုပြောရမှန်းစကားမတည်ဘူးဘာဖြစ်လို့လဲဆိုကိုယ်ပုံမှန်ပြင်မာလဲဖြစ်နေတယ်လူတမှုပိုင်းရဖြစ်နေတယ်So through our lady mission go oh I feel sorry for your country pure through mission that how the dilo phit da nyao so long ayan wan ne de mission that alu myo su taung pe me ai comment ka lwe lo shin jan da ma byo bu paw le so lo mission ya through ye khan sa che ko ayan chi kai ma le so yin ne so lo I feel bad ali commonly be pe khe de ya
the american bidang so ma shi de tak to ri ya ja lo di chang da de ni ne bon no ko ye di sanda o chang win de ma di lo lo lat lat thop phai kwe shi de now lo lo lat lat si yong lo sha nai kwe shi de bo le so aku lo phit ni de a che a ni go mammy chai no ye di george washington tak to ga di out chawe mai taw we shi de ya o belo myo kai twae ni ba le she tru na phe mya taw bon no belo kai twae ni de lo pyo lo ya ba le she
me shine personality a ya so no new york so long ga ဘလိုပြောမလဲသူတို့အခုပေးတယ်ပေါ့နော်ဒေးဘလိုပြောမလဲကျောင်းကနေခွင့်ပြုတယ်သူတို့ကိုစန္ဒထုတ်ဖို့ခွင့်နဲ့တစ်ဖက်စလုံးကိုပေးတယ်အစ္စရယ်ဆိုတာအစ္စရယ်ကိုပဲလို့ပေးတယ်ပါလက်စတိုင်းဆိုတာပါလက်စတိုင်းကိုပေးတယ်ဒါပေမဲ့ professor တွေကပြောသူတို့ပဲသူတို့ရဲ့ every class attendant မှာဆိုတော့ကျောင်းမှာပြဿနာမဖြစ်အောင်ထုတ်ဖို့ပိုင်းခွင့်ရှိတယ်ဒါပေမဲ့အဲ့လိုမျိုးရန်ဖြစ်တာတော့ဘာလို့မဖြစ်အောင်တော့သူတို့ခဏခဏပြောတယ်ပြီးတော့မှအဲ့ဒီတို့ဆန္ဒပေါ်ထုတ်နေတဲ့ချိန်မှာပဲ police security တွေကလည်းကန်ကောင်လေးတို့တာဝန်ယူပေးတယ်ဆိုတော့ tight security ဆိုတော့တို့ပြောခွင့်ပေးတယ်ဒါပေမဲ့အဲ့လိုမျိုးဘေးကနေကြည့်ပေးတဲ့လူရှိတဲ့ခါကျတော့ very secure safety လို့ပြောရမှာ
ဝါရှင်တန်မြို့တော်က George Washington တက္ကသိုလ်မှာနိုင်ငံတကာရေးရာဘာသာရပ်တည်နေတဲ့အမေရှိုင်းဖြစ်ပါတယ်ရှင်အရှေ့လေပိုင်းဂါဇာဒေသမှာဖြစ်နေတဲ့အခြေအနေတွေကသူတင်ကြားနေတဲ့ဘာသာရပ်အတွက်လက်တွေ့အတွေ့အကြုံတွေရနေစေတာမဟုတ်အမြဲမပြတ်စောင့်ကြည့်လေ့လာနေတယ်လို့လည်းပြောပါရရှင်။ကျမ
VOA အစီအစဉ်တွေကိုရေဒီယိုရုံးမြင်တမ်းကြားတော့ပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလိပ်စာကတော့ youtube.com/voabemis ဖြစ်ပါတယ
်။အခုတော့တက်တဲ့အောင်သတင်းလောက်ဖြစ်ပါတယ်ခင်ဗျာ။ Hollywood အမှုပညာရှင်တပိတ်မှောက်တဲ့ကိစ္စမပြေလည်သေးပဲရုပ်ရှင်ကားတွေယုံတင်ဖို့ရွှေဆိုင်ခံရတဲ့အထက်မှာ Mission Impossible ကလည်းပါဝင်နေပါတယ်။ France ရုပ်စတန်ဇလန်တွင်နဲ့အထူးအောင်မြင်ခဲ့တဲ့မင်းသား Matthew Perry ရုပ်တရက်ကွယ်လွန်သွားပါတယ်။ဒီလိုတက်တဲ့အောင်သတင်းလှော်တွေကိုမှအေးတန်နာကျော်ကပြောပြမှာဖြစ်ပါတယ်ဗျာ။
Mission Impossible 8ကားမြောက်ရုပ်ရှင်စကားကိုယုံတင်ဖို့နောက်တစ်နှစ်ကိုရွှေ့ဆိုင်းလိုက်ပါတယ်။မင်းသားမင်းသမီးတွေနဲ့ဇာညွန်းစရာတွေအလုံးမလုံးဖဲနဲ့3လကျော်တပိတ်မှောက်ထားပြီးသားလို့ရုပ်ရှင်ကားတွေယုံမတင်နိုင်ပဲဖြစ်နေရတာကနေနောက်တစ်သုတ်ထပ်ပြီးတော့ရက်ရွှေ့ရတာဖြစ်ပါတယ်။ Mission Impossible ရုပ်ရှင်ကားကိုဇွန်လ28ရက်နေ့ကနေ2025မေလ23ရက်နေ့ကိုရွှေ့ဆိုင်းလိုက်တယ်လို့ Paramount Pictures ရုပ်ရှင်ထုတ်လို့ရေးကပြောပါတယ်။Christopher McQuarrie ရိုက်ကူးတဲ့ Mission Impossible Dead Reckoning Part 1အပိုင်း2နောက်ဆက်တွဲဖြစ်တဲ့ ဒီအပိုင်းနဲ့ဇကာကရုပ်ရှင်ထုတ်လို့ရေးကိုဇူလိုင်လကလေးကရက်ဆိုင်ထားတာဖြစ်ပြီးတော့အဲ့ဒီအချိန်မှာခေါင်းဆောင်မင်းသား Tom Cruise နဲ့ထုတ်လို့ရေးကုမ္ပဏီကတော့နိုင်ငံတကာလှည့်ပြီးတော့ကြော်ညာနေကြတာပါအခုဇကာကနောက်ဆက်တွဲအပိုင်းနဲ့ဖြစ်တာကြောင့် Mission Impossible Dead Reckoning Part 2ဖြစ်ရမှာဆိုပေမဲ့ခု Mission Impossible လို့ပဲနာမည်အတူပေးထားပါတယ်ပထမ Dead Reckoning ကတော့တစ်ကမ္ဘာလုံးကနေဝင်ငွေဒေါ်လာ568တန်းခွဲဝင်ခဲ့ပေမဲ့2018မှာရုံတင်တဲ့ Fallout ဇာတ်ကောင်မှန်ပြီးခဲ့ပါဘူး။အဲ့ဒီကားကတော့တစ်ကမ္ဘာလုံးဝင်ငွေဒေါ်လာ962တန်းဒီပါရခဲ့တာပါ။2020နှစ်မှာတော့ Tom Cruise ရဲ့ Top Gun Maverick ဇာတ်ကောင်ကဒေါ်လာတန်း1500တောင်ဝင်ခဲ့ပါလေ။ပထမကားထွက်ပြီးတော့နှစ်ပေါင်း28နှစ်အကြာမှာထွက်တဲ့အဲ့ဒီကားကိုကောင်းတယ်ဆိုပြီးတော့သုံးသပ်ကြပေမဲ့လူရန်ကြီးရဲ့ဘာဘီနဲ့အိုပန်ဟိုင်မာရုပ်ရှင်ကားတွေနောက်မှာလောင်းရင်မိခဲ့ပါတယ်။ဟောလိဝုဒ်သတင်းမောက်တဲ့ပြဿနာကအခုမပြည့်ပြတ်သေးတာကြောင့်ဇာတ်ကားမှာပါဝင်သရုပ်ဆောင်တဲ့မင်းသားမင်းသမီးတွေနဲ့အယောင်မြင့်တဲ့အောင်ကြော်ညာဖို့အတွက်ရုပ်ရှင်ထွက်တဲ့ရက်တွေကိုဒီဆောင်းတင်မကနောက်နှစ်တင်မဲ့ကားတွေကရက်ရွှေနေတာပါ။ဂျွန်းဇာတ်ကားအပိုင်းနှစ်ကိုနောက်နှစ်မတ်လအထိရွှေထားတာဖြစ်ပါတယ်။အနုပညာရှင်တွေကိုကိုးစားပြုတဲ့ရုပ်မြင်သံကြားနဲ့ရေဒီယိုအနုပညာရှင်များရဲ့ Screen Actors Guild American Federation နဲ့ရုပ်ရှင်ထုတ်လို့ရေးကုမ္ပဏီတွေပြန့်ညှိနှိုင်းမှုတွေလုပ်နေကြပါတယ်။နာမည်ကျော် American ရုပ်ရှင်မင်းသား Matthew Perry အသက်54နှစ်နဲ့စနေနေ့အောက်တိုဘာလ28ရက်နေ့ကပဲကွယ်လွန်သွားပါတယ်။နာမည်အထူးကျော်ပြီးလူကြိုက်များတဲ့ American ရုပ်သံဇာတ်လမ်းတွေ France မှာပါဝင်တရုတ်ဆောင်ခဲ့သူပါ။ကယ်လီဖိုးနီးယားပြည်နယ်လော့စ်အန်ဂျလိစ်မြို့ကနေရေချိုးကန်ထဲမှာအသက်ပြောင်းနေရကိုအပြင်ကပြန်လာတဲ့သူရဲ့လက်ထောက်ကတွေ့ခဲ့တာပါ။မက်သျူးပယ်ရီဟာဖရန့်စ်ဇလန်ဒရဲထဲမှာချန်ဒလာဘင်းအနေနဲ့တရုတ်ဆောင်ပြီးတော့နာမည်ကျော်ခဲ့ပါတယ်။ MBC ရုပ်သံလိုက်မှာ1994ခုနှစ်ကနေ2004ခုနှစ်ထိရုပ်သံဇလန်ဆယ်ရာသီဇလန်ဒရဲဆယ်ရဲမှာတငယ်ချင်း6ဦးတွေကတူဦးပါဝင်တရုတ်ဆောင်ခဲ့ပါတယ်။သူကအဲ့ဒီဇာတ်ကားနဲ့2022ခုနှစ်မှာအမီစုပေဝဲမှာဟာတာဇာတ်ကားထူးချွန်တရုတ်ဆောင်စုတွေတစ်ကြွရွေးခံရတဲ့ဆင်းနဲ့မှာပါခဲ့ပါတယ်။2009မှာလည်း The Ron Clark Story ဇာတ်ကားနဲ့ Golden Globe နဲ့ Emmy Nomination စုတစ်ကြွဆင်းမှာပါဝင်ခဲ့တာပါ။သူက The Whole Nine Yards ဟာတာကားပါဝင်ရုပ်ရှင်ကားကြီးတွေလည်းရိုက်ခဲ့ပြီးတော့ The West Wing လို့ Ellie McBeal လိုမျိုးရုပ်ရှင်ဇာတ်လမ်းတွေတွေမှာလည်းပါဝင်ခဲ့ပါတယ်။အခုသူသေးဆုံးမှုမှာမတင်ကားစရာမတွေ့ရပါမယ်။ရဲကစုံစမ်းစစ်ဆေးမှုတွေတော့အချိန်ယူပြီးတော့ပြုလုပ်နေစေဖြစ်ပါလိမ့်ရှင
်။ဒီကနေ့မနေ့ကင်းအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာ။ကျွန်တော်တို့ VOA ရဲ့အထွန်းလွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးချင်တဲ့ဆိုရင်တော့စာရေးသားပေးပို့ရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်။နောက်တစ်ခုကတော့အလွယ်ကူဆုံးကတော့ဒီ VOA ရဲ့ Facebook Messenger Chat Box တဲ့မှာလည်းမိမိတို့ပေးပို့လိုတဲ့သတင်းစကားနဲ့ပန်ကြားချက်တွေကိုလာရောက်ရေးသားထားလို့ရပါတယ်။အခုတော့အင်္ဂါနေ့မနက်ခင်းသတင်းအကျဉ်းချုပ်ကိုပြောပြချင်ပါတယ်ဗျာ။ဂါဇာပြည်ပြည်စစ်စင်ရေးကစနစ်တကျတိုးတက်နေတယ်လို့ Israel အစိုးရအဖွဲ့တင်းလာနေအစည်းအဝေးမှာဝန်ကြီးချုပ်နတန်ယာဟုကပြောကြားလိုက်တဲ့တစ်ချိန်တည်းမှာပဲ Israel ရဲ့လေကြောင်းတိုက်ခိုက်မှုတွေကစေယုံနေနားကိုနှီးတဲ့နှီးလာပြီးတော့ကုလသမဂ္ဂနဲ့ဆေးဘက်ဝန်ထမ်းတွေစိုးရိမ်နေကြပါတယ်။စေယုံဝန်ထမ်းမှာဒဏ်ရာရပါလက်စတိုင်းပြည်သူထောင်ပေါင်းများစွာလာရောက်ခိုးလုနေကြရတာပါ။ Hamas အဖွဲ့ကအုပ်ချုပ်နေတဲ့ကျန်းမာရေးဝန်ကြီးဌာနကတော့တေဆုံးသူ 8,300 ကျော်နေပြီလို့ကြေညာပါတယ်။မြန်မာနိုင်ငံဆိုင်ရာမူဝါဒတွေကိုလက်တွေ့ကျင့်သုံးအကောင်အထည်ဖော်ဖို့ဗီဒိန်အစိုးရကို Burma Campaign UK အဖွဲ့ကတင်းလာနေမှာတောင်းဆိုလိုက်ပါတယ်။မြန်မာစီအစိုးရစီကိုတွားမဲ့ဝင်ငွေတွေလက်နက်တွေနဲ့ပစ္စည်းတွေကိုဖျက်တောက်ရေးမူဝါဒကောင်းတွေဗီဒိန်အစိုးရမှာရှိပြီမှန်ပြဿနာကတော့အလုံလောက်အကောင်အထည်မဖော်တာပါပဲဖြစ်တယ်လို့ Burma Campaign UK ကပြောပါတယ်။တရုတ်နဲ့ဝါပြည်သွေးစည်းညီညွတ်ရေးတပ် Uruguay စီကြားဆက်ဆံရေးအဖွဲ့ထစ်တွေရှိလာတာကြောင့်တံပြူထုတ်လုပ်ရောင်းချလိုအားဂွင်းဆက်ကပြတ်တောက်နေတဲ့ကိစ္စပို့ပြီးတော့ကြာရှည်မဲ့အန်ဒီရဲ့ရှိတယ်လို့ Bloomberg သတင်းဌာနကပြောပါတယ်။ဒီနေ့အစောပိုင်းမှာဝါတံပြူထုတ်လုပ်ရေးကိုရပ်ဆိုင်းလိုက်တာကြောင့်တရုတ်နဲ့ယူရိုရက်စီကြားဆက်ဆံရေးမှာအဖူတစ်ဖြစ်လာခဲ့လေသလားလို့ Bloomberg သတင်းဌာနကယူဆထားပါတယ်ခင်ဗျာ။သတင်းအကျဉ်းချုပ်ကိုပြောပြခဲ့တာပါ။ဒီကနေ့မနက်ခင်းအတွက်အစီအစဉ်ထုတ်လုပ်ရေးမှုကတော့နန်းလောင်ဖြစ်ပါတယ်။မြန်မာပြည်ရဲ့အင်္ဂါနေ့မနက်ခင်း VO ရဲ့အစီအစဉ်တွေကိုမနက်6:00နာရီနဲ့9:00နာရီအထိလ ိုင်းဒိုမီတာ3246ရောကနေရော Facebook YouTube ကပါတင်ဆက်ခဲ့တာပါ VOA ချစ်ပရိသတ်တွေနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါခင်ဗျာ